ကဲယနေ့ပြုတဲ့ကုသိုလ်ရဲ့ဖို့ဘာကကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းကိုအမြတ်တမ်းပေးဝေမှုမိမိတို့အတွက်လည်းပဲနိဗ္ဗာန်ကြည်မှန်ပြီးတော့ရှေ့ဆက်ချမှုမပြုလို့မြေမှာနုမောဒနာတရားဟောကြားပေးမယ်ပေါ့ယနေ့သာသနာတော်နှစ်2549ခုနှစ်ကောဇာတက်ကြရ1368ခုနှစ်တဘူရွဲလာပြည်ကျော်14ရက်တဘူရွဲလာကွယ်နေ့ခရစ်နှစ်2006ခုနှစ်ဖေဖော်ဝါရီလ26ရက်တနင်္ဂနွေနေ့မှာနှစ်ဖက်သောမိဘများအားအမှုထားပြီးတော့သခိုင်းမြို့ရထောင်ရက်မှနေတိုင်းတဲ့ဥညင်လွင်ဒေါ်မာမြင့်တာမောင်မြင့်ရဲ့သူမိသားစုတို့က၅နှစ်မြောက်၅ချိန်မြောက်ဖြစ်ပြီးသခိုင်းတော်ရုံမြတ်ဆက်ကြအကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတယ်ပေါ့အကြောင်းခန္ဓာကတော့ဥညင်လွင်လေ45နှစ်ပြည့်မြောက်တဲ့မွေးနေ့မင်္ဂလာနဲ့တားဖြစ်သူမောင်မြင့်မြတ်သူရဲ့34နှစ်ပြည့်မြောက်တဲ့မွေးနေ့မင်္ဂလာနှစ်ရက်ကိုအကြောင်းပြုပြီးတော့တန်ဃာတို့190ကျော်တို့အားအာယုံခါမှာအာယုံခါနေ့လေခါတို့မှာမွန်မြတ်တော်ခဲဝဲဘောဇင်များဆက်ကပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုဖိတ်မှန်ထားတဲ့အပရိသတ်တွေကိုလည်းပဲတရားဖြူဝေးကြွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာအနေနဲ့နဝကမ္မဝတ္ထုငွေ1000ကျပ်လူဒန်းချင်းကျောင်းတိုက်တန်ဂိကအဖြစ်နဲ့ရေဆက်ချတဲ့ငွေကြေးရနှစ်စုံလူဒန်းချင်းဥတန်းကိုတော်ခင်မြင့်မိသားစုကိုလည်းပဲနဝကမ္မ5000ကျပ်ကိုဓမ္မပူဇာခြင်းလူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုကြတယ်ယခုနှစ်ပါဆိုရင်5နှစ်မြောက်5ချိန်မြောက်ရှိပြီပေါ့အဲ့တော့အလုံးဘုန်းကြီးကဗာတရားဟောပေးမလဲဆိုတော့ဟိုတုန်းကလည်းပဲခါးလျော်စွာတော့ဟောဘူးတယ်ပေါ့အာလုံးကျင့်သုံးသင်ကျင့်သုံးထိုက်တဲ့ဒီတန်ယုတ်တနိကေမှာလာရှိတဲ့ဂဟထဝန္ဒနာတုတ်တံကိုပဲဟောပေးမယ်ဒီတုတ်တံကိုတရားမင်းကနေပြီးတော့ပြောတဲ့စကားပေါ့ဒီစကားကိုမြတ်စွာဘုရားကလူပြည်တာဝတိပြည်ဇေတဝန်เจ้าမှာယဟန်ပရိသတ်ဘေခုနီပရိသတ်လူအမျိုးသားပြိသက်လူမျိုးသမီးပြိသက်ဆိုတဲ့ပြိသက်၄ပါးမှာပြန်လည်ပြီးတော့ဟောကြားခဲ့တယ်ပေါ့အဲ့တော့ပြောတဲ့ဆိုတဲ့ဇာကအနေနဲ့အပေါ်ယံကြည့်ရင်တော့တရားမင်းပြောဆိုတဲ့ဇာကလို့အမှတ်တမှတ်ထင်စရာရှိတယ်တရားမင်းဆိုတာလည်းဘုန်းကြီးတို့ရိုးရိုးပုထုဇဉ်မဟုတ်ပါဘူးသောတာပန်အရိယတာဝကဖြစ်ပါတယ်အဲ့တော့တရားမင်းဖြစ်တဲ့သောတာပန်အရိယတာဝကနေပြီးတော့ပြောလိုက်တဲ့ဇာကကိုမြတ်စွာဘုရားကသူရဲ့ဉာဏ်တော်နဲ့ကြည့်လိုက်တဲ့အခါမှာဒါတွေဟာအလုံးဖျားဟောတဲ့အာနဲ့ထက်တူကြနေတဲ့အတွက်မြတ်စွာဘုရားကလူပြည်မှာပြန်ပြီးတော့ဟောကြားခဲ့တဲ့အခါမှာဒါဟာတရားမင်းပြောပြီးမယ်လို့မြတ်စွာဘုရားပြောတာနဲ့တထက်သေးပဲကြားတယ်လို့ဒီလိုပဲယူဆရပါတယ်ဒါ ਉਹ ပဲတန်ခိုင်နာတင်မထေရရဲ့ပထမတန်ခိုင်နာတင်တော့လည်းပဲရှင်မာကတ္တပမှုရှိတဲ့ထေရရဲ့ဒါ ਉਹ တန်ယုတ်တနိကေတက္ကထာဝကတန်ယုတ်မှာစုပေါင်းပြီးတော့တန်ခိုင်နာတင်ခဲ့တယ်နောက်နှစ်ပေါင်းတရားကျော်တဲ့အခါဒုတိယတန်ခါရဏနောက်ဆုံးမှာမင်းတို့မင်းကြီးလက်ထက်မှာဆတ္ထတန်ခါရဏပင်စမတန်ခါရဏတင်ပြီးတော့ဝန်ကြီးချုပ်ဦးနုလက်ထက်မှာဆတ္ထတန်ခါရဏတင်ခဲ့တယ်အားလုံးပဲထေရဝါဒတန်ခါတော်တွေရဲ့အတီးပြုတ်လာတယ်မြတ်စွာဘုရားပြန်လဲဟောကြားခဲ့တဲ့အတွက်မြတ်စွာဘုရားပြောတဲ့ဟောတဲ့ဇကားတော်တွေပဲဆိုတာဒါယုံမတန်တရားရှိစီရမလို့ပေါ့အဲ့တော့ဒီတရားကိုနာယူလိုက်တဲ့အခါမှာဘာတွေသင်ခန်းစာထွက်လာမလဲဆိုတော့တရားမင်းပြောတဲ့ဇကားထဲမှာတန်ဃာတော်ရှင်မြတ်တေကိုပူဇော်တယ်တဲ့ဒါပေမဲ့လို့ငါကိုယ်ကိုယ်ရဲ့ပူဇော်တဲ့တန်ဃာတော်ရှင်မြတ်တေဟာတွေ့ကြရတန်ဃာတော်ရှင်မြတ်မဟုတ်ဘူးဒီလိုဂုံနေနဲ့ပြည့်စုံတယ်ဆိုပြီးတော့တရားများကပြောလိုက်တယ်ပေါ့အဲ့ဒီပြောတဲ့တရားကိုယနေ့ဥမျက်လွင်တော်မှာမြင်တဲ့တကောအာလုံးတော်ပြိပတ်တည်းရဲ့နာယူပြီးတဲ့အခါမှာဩတရားများကဒီလိုတန်ဃာတော်ရှင်မြတ်တေကိုစီကပ်ကိုးကွယ်တယ်ဒါကိုမြတ်စွာဘုရားကလည်းပဲထောက်ခံပြီးတော့ဟောကြားတယ်အဲ့တော့ငါတို့လည်းပဲဒီလိုအရိယသူတော်ကောင်းတွေကိုးကွယ်တဲ့တန်ဃာတော်ရှင်မြတ်တွေကိုစိတ်ကကိုးကွယ်ပူဇော်မယ်ဆိုရင်ဒါမိမိတို့အတွက်ဒီတရားဟာလမ်းပြတယ်လို့ဖြစ်သွားပါတယ်ဒါကြောင့်မိမိတို့ဟာလည်းပဲသူများသွားတယ်လို့မသွားဘဲနဲ့ဖျားဆတဲ့သူတော်ကောင်းတွေဘလို့ပြောတယ်လဲဖျားဆတဲ့သူတော်ကောင်းတွေကဘလို့နှစ်သက်တယ်လဲဆိုတာသိပြီးတော့ဒါမျိုးကြင်ကြံတယ်လို့ရှိရင်ရိုးရိုးလူသားတွေကလည်းခွဲထွက်သွားနိုင်တယ်တဲ့အဲ့တော့တန်ဃာတော်ကိုပူဇော်လိုက်လို့ရှိရင်တန်ဃာတော်ရင်ပူဇော်ရရောက်တယ်လားဆိုတော့မဟုတ်ပါဘူးတန်ဃာတော်ရှင်မြတ်တရဲ့နှလုံးသားထဲမှာဖះရှင်ဟောကြားတော်မူခဲ့တဲ့တရားတော်တွေဆိုတာကိန်အောင်နေပါတယ်အဲ့တော့တန်ဃာတော်ရှင်မြတ်တကိုပူဇော်လိုက်လို့ရှိရင် တရားတော်ကိုလည်းပဲကိုယ်ကိုယ်ပူဇော်ပြီးသားဖြစ်သွားတဲ့ဓမ္မန္တရဏံကိစ္စမိဆိုတဲ့ကိစ္စလည်းပဲပြီးသွားပါတယ်။မြတ်စွာဘုရားကတခါပုံနာတယောက်ကိုမိန့်တော်မူတဲ့စကားဟာပုံနာကဖျားကိုလည်းပဲကိုယ်ကိုယ်တက်တယ်ပေါ့။တန်ခါကိုလည်းကိုယ်ကိုယ်ရတာမျက်စိနဲ့မြင်တယ်။တရားတော်ကိုဘယ်လိုကိုယ်ကိုယ်ရမှာလဲဆိုတော့မြတ်စွာဘုရားကအရှင်အနန္တကိုညွှန်ပြပြီးတော့ဒီလိုပရိယတ္တိတက်ကျွမ်းတဲ့စာပေကျမ်းကတက်တဲ့တန်ဃာတော်ရှင်မြတ်တွေသီလသိက္ခာသမာဓိရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုကိုးကွယ်လိုက်တရားတော်ကိုလည်းပဲကိုးကွယ်ပူဇော်ပြီးသားဖြစ်သွားတယ်တဲ့သူတို့ရဲ့နှလုံးသားထဲမှာဓမ္မခန္ဓာတွေကိန်းအောင်နေတဲ့အတွက်တရားဗန္ဓာတိုက်ကြီးတွေလည်းပဲတူတယ်ဆိုတဲ့ကြောင်းမိန့်တော်မူခဲ့တယ်ပေါ့အဲ့တော့ဒါကြောင့်မို့ဒီတန်ဃာတော်ကိုကိုးကွယ်လိုက်လို့ရှိရင်တန်ဃာတော်ကြီးရဲ့နှလုံးသားထဲမှာကိန်းအောင်နေတဲ့ပိဋကတ်တွေတရားတွေကျင့်စဉ်တွေရှိနေတဲ့အတွက်တရားတော်ကိုလည်းပဲကိုယ်ကိုယ်ပူဇော်ပြီးသားဖြစ်သွားတယ်ပေါ့နောက်ပြီးတော့ဖះကိုလည်းပဲကိုယ်ကိုယ်ပူဇော်ပြီးသားဖြစ်သွားတယ်ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားကပရိနိဗ္ဗာန်စံဃာနည်းမှာမိန့်တော်မူခဲ့တာရှိတယ်ယောအာနန္ဒမယဓမ္မောစဝိနယောစဒေတိတော်ပညတ်တော်တောမစ္ဆေနတတ်္ထာတဲ့အာနန္ဒတဲ့သင်တို့ကငါဘုရားကဓမ္မဆိုတဲ့တုတ်တန်ဒီအဘိဓမ္မာတွေကိုဟောကြားခဲ့တယ်ဝိနည်းရဆိုတဲ့စီကံနေကိုလည်းပဲဟောကြားခဲ့တယ်။အဲ့ဒီတုတ်တံပိဋကဝိနည်းပိဋကအဘိဓမ္မာပိဋကဆိုတဲ့တုတ်တံပိဋက၃ပုံနေဟာတဲ့။ငါဖရာပရိနိဗ္ဗာန်ဆံလို့ရှိရင်တင်တို့ရဲ့ဆရာဖရာဖြစ်နေတယ်။နေရစ်လိမ့်မယ်တည်ရှိလိမ့်မယ်။ပိဋက၃ပုံမပြတ်သမျှမပြောက်သမျှဖရာပရိနိဗ္ဗာန်ဆံတယ်လို့မခေါ်ဘူးဆိုရင်မြတ်စွာဘုရားကပိဋကတ်သုံးပုံကိုသူ့ရဲ့ကိုစားထားခဲ့တဲ့အတွက်ပိဋကတ်သုံးပုံမြန်မာနိုင်ငံမှာရှိနေသမျှဖျားရှိသေးတယ်တတ်တော်ထင်ရှားရှိသေးတယ်လို့ဒီလိုပြောလို့လည်းပဲရပါတယ်ရှေးဆရာတော်တွေကဘလောက်ထိမိန့်တော်မူတယ်လဲဆိုတော့ဒီအက္ခရာဧကမေကင်္စဗုဒ္ဓရူပတမန်တိယတဲ့အက္ခရာတလုံးဆိုတော့ဖျားတစုနဲ့တူတူပဲတဲ့မိမိတို့ပရိတ်ကြီးတွေရနေတယ်မေတ္တာသုံးဆိုရင်အက္ခရာတွေအများကြီးရှိတယ်မေတ္တာတုတ်တတုတ်ကိုအာကုန်ဆောင်နိုင်ပြီဆိုရင်ကိုယ့်ရဲ့နှလုံးသားထဲမှာဖျားအဆူပေါင်းများစွာတည်ပြီးသားလည်းပဲဖြစ်သွားပါလေ။တန်ဃာတော်ရှင်မြတ်တေကိုကိုယ်ကိုယ်ပူဇော်ပြီးဆိုရင်တော့တန်ဃာတော်ရှင်မြတ်တေရဲ့မိမိတို့ရဲ့စာပေကျမ်းဂန်ဒီအလုံးနေစဉ်နေစဉ်နေရောညာရောသင်အံပို့ချနေကြတော့ပိဋကတ်ကျမ်းစာတွေတန်ဃာတော်ရှင်မြတ်တေရဲ့နှလုံးသားထဲမှာကိန်းအောင်နေတော့တန်ဃာတော်ရှင်မြတ်တေကိုရှစ်ခုပူဇော်လိုက်ပြီဆိုရင်ဖျားအဆူပေါင်းများစွာကိုယ်ကိုယ်ပူဇော်ပြီးသားလည်းပဲဖြစ်တယ်လို့အလုံးသာရှိဦးစွာနာလေစေခြင်းနဲ့ပေါ့ဒါကြောင့်မို့ဒီတရားမင်းကသူကိုယ်ကိုယ်ပူဇော်တဲ့တန်ဃာတော်ရှင်မြတ်တေကဒီလိုဂုံအင်္ဃာတွေနဲ့ပြည့်စုံတယ်လို့ပြောလိုက်တဲ့တည်းပြင်းနဲ့တရားတော်ကိုလည်းပဲပူဇော်ပြီးသားဖြစ်သွားတယ်အဲ့ဒီတရားတော်ဒီပြင်းအခရာတစ်လုံးဟာဖျားတစုနဲ့တူတဲ့အတွက်ဖျားကိုလည်းပဲပူဇော်ပြီးသားဖြစ်သွားတယ်နေရီလှည့်ပြီးတော့ဖျားရှစ်ခိုးတယ်ဖျားဖူးတယ်ဆိုတာတဲ့အဲ့ဒီပိဋကတ်တော်တွေကိုရှစ်ခိုးတာပို့ပြီးတော့ဖျားဖူးတာနဲ့နှီးဆက်တယ်ဆိုတဲ့အကြောင်းရှိဆရာတော်တွေကလည်းပဲအမိန့်ရှိခဲ့တယ်ပေါ့နောက်ပြီးတော့တရားမင်းကပြောတယ်ပေါ့ငါဟာတဲ့တန်ဃာတော်ရှင်မြတ်တွေကိုတော့ပူဇော်တာမဟုတ်သေးဘူးတဲ့ခါအားလျော်စွာအကြောင်းအားလျော်စွာသာသနာဘောင်သူမဝင်ရောက်နိုင်တဲ့အမျိုးသားအမျိုးသမီးတွေရှိသေးတယ်လေအဲ့ဒီအမျိုးသားအမျိုးသမီးတွေကလည်းပဲကိုကျင်တရားကောင်းပြီးတော့သူတော်ကောင်းစိတ်တဲ့ရှိတဲ့အမျိုးသားအမျိုးသမီးတွေရှိတယ်တဲ့အဲ့ဒီအမျိုးသားအမျိုးသမီးတွေကိုလည်းပဲငါဟာရှစ်ခုပူဇော်မြတ်နိုးနေတာပါလို့ဒီလိုပြောတဲ့စကားလေးပါတယ်ပေါ့အဲ့တော့တရားမင်းရှစ်ခုမြတ်နိုးပူဇော်တဲ့လူပုဂ္ဂိုလ်အမျိုးသားအမျိုးသမီးရဲ့အင်္ဂါကိုသိပြီဆိုလို့ရှိရင်ဒီတရားကိုနာယူပြီးတော့ယနေ့တက္ကရာကမတွေကဘယ်လိုကျင့်ရမလဲဆိုတော့တရားမင်းရှစ်ခုတာမရှစ်ခုတာအရေးမကြီးပါဘူးဒီတရားတော်အတိုင်းတရားမင်းပြောတဲ့အတိုင်းဖျားဆတဲ့သူတော်ကောင်းတွေမိန်ကြားတော်မူတဲ့အတိုင်းလိုက်နာကျင့်သုံးလိုက်လို့ရှိရင်ကိုယ့်ဘဝဓမ္မအားဖြင့်မြင့်တက်သွားမယ်ပစ္စည်းဥစ္စာမမြင့်တက်တော့မှစိတ်တက်တယ်မြင့်မြတ်လာမယ်ဆိုရင်ဒီတရားကိုငါတို့လည်းပဲလိုက်နာကျင့်သုံးမယ်ဆိုပြီးတော့ဒီလိုစိတ်တက်နဲ့နာယူရပါတယ်ဒီတရားမင်းစားတဲ့သူတော်ကောင်းတွေမြင့်နိုးတယ်ချစ်ခင်တယ်ပူဇော်တယ်ရှစ်ခိုးတယ်ဆိုတာအဓိကမဟုတ်ပါဘူးအဲ့တော့သူတို့ရှစ်ခိုးခံရတဲ့ပုံကူမျိုးကိုဖြစ်ပြီဆိုရင်ကိုဘုရားမှာစိတ်တက်ရည်ရည်သိမ့်မြင်ပြီးတော့နောက်ဆုံးမှာဗုဒ္ဓဘာသာပြည်ပြည်တတ်တာဖြစ်သွားနိုင်တယ်ပေါ့ဒါကြောင့်မို့ဒီတရားကိုခေါင်းကြီးပြန်ပြီးတော့အလုံးမနာကြရသေးတဲ့ပုံကူညာအောင်တာကိုပြန်လဲပြီးတော့ဟောကြားပေးမယ်ပေါ့စူးစိုက်ပြီးတော့လာယူပေါ့အဲ့တော့မြတ်စွာဘုရားကစောစောကပြောတဲ့အတိုင်းတာဝတိတိဇေတဝန်เจ้าမှာတရင်သုံးတော်မူတဲ့ချိန်မှာဒီတရားကိုဟောခဲ့တယ်ပေါ့ဇေတဝန်เจ้าဆိုတာတာဝတိတိရဲ့တောင်ဘက်လောက်ကြပြီးတော့54ဂရီအကုန်ကြခံပြီးတော့အနာတပိန်တထေးရဲ့တိဆောက်လှူဒန်းထားတယ်ပေါ့အဲ့ဒီเจ้าမှာဖျားရှင်တရင်သုံးတော်မူရင်မြတ်စွာဘုရားကကျမ်းတို့တဲ့ရှေးတုန်းကဖြစ်မှုတဲ့အကြောင်းလေးကိုငါဖေကဟောပြမယ်ဆိုပြီးတော့ မြတ်စွာဘုရားကကိုတော့ကဖြစ်ဘူးတဲ့တရားမင်းနဲ့မတ္တလိနဲ့သားတို့ရဲ့ဖြစ်ချက်ကိုပြိဋ္ဌာန်၄ပါးကိုပြန်ပြီးတော့ဟောကြားခဲ့တယ်။အဲ့တော့ဘယ်လိုဟောလဲဆိုတော့တဏှိတော်ခါမှာတဲ့နတ်တို့ကိုအစိုးရတဲ့တရားမင်းကသူ့ရဲ့ကိုပေါ်လောင်သက်ဖြစ်တဲ့အာကိုရာဖြစ်တဲ့မတ္တလိနဲ့သားကိုစေခိုင်းလိုက်တယ်။အမောင်မတ္တလိတဲ့သွားပြီးတော့အာဇာနီမြင်းသိန်းတော်အာဇာနီမြင်းတထောင်ကထားတဲ့သိန်းတော်မြင်းရထားကိုရှင်လိုက်တဲ့ကလိုက်တယ်။ငါတို့ဥယျံပုံဘိမှန်ကြည့်ဖို့သွားကြစို့ဆိုပြီးတော့တရားမင်းကမိန်လိုက်တဲ့အခါမှာမတ္တလိနတ္တာလည်းပဲတရားမင်းပြောတဲ့အတိုင်းမိန်တဲ့အတိုင်းအာဇာနီမြင်းတထောင်ကတဲ့ရထားကိုကလိုက်တယ်ပေါ့။ကပြီးတဲ့အခါမှာတရားမင်းကိုပြန်လျှောက်တယ်။အရှင်တရားမင်းနဲ့ရှင်တရားမင်းပြောတဲ့အတိုင်းကျွန်တော်အာဇာနီမြင်းတထောင်ရှင်နဲ့ယထာကိုကပြီးပါပြီတဲ့အဲ့တော့ရှင်တရားမင်းသွားတင်ရအချိန်ခါကိုရှင်တရားမင်းကိုယ်ပိုင်နဲ့ဆုံးဖြတ်ပါဆိုပြီးတော့ရှောက်လိုက်တဲ့အခါအထာဘောဘိကဝေတကောဒေဝနာမိန်တော်ဝေဇယန္တပါတာဩရဟံတော်အင်းဇလိကတဝါသူတံပုထုတ္တိတာနမတတိဘိကဝေမဘုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့အထာဘောအဲ့ဒီလိုမာတလိနတ်သားကရှောက်ထားတန်တော်ဥတင်တဲ့အခါဒေဝနာမိန်တော်တကောနတ်တို့တနင်တရားမင်းသည်ဝေဇယန္တပါတာရာဝေဇယန္တပြတ်သက်ထက်မှာဩရဟံတော်သက်ဆင်းလာသည်ရှိသောအင်းဇလိန်ကတဝါလက်အုပ်ချီ၍ပုထုတ္တိတာရက်ဆယ်မျက်နာတို့ကိုနမတတိရှိခိုး၍နေလေတော့၏တဲ့အဲ့ဒီလိုမတ္တလိနတ္တာကလျှောက်လိုက်တဲ့အခါမှာတရားမင်းကဝေဇယန္တပြတ်သက်သူနေတဲ့ဝေဇယန္တပြတ်သက်တက်ကနေဆင်းလာပြီးတော့အဲ့ဒီယထာနန်းလေးရောက်တဲ့အခါမှာယထာဘုံမတက်သေးဘဲနဲ့လက်အုပ်ကလေးချီပြီးတော့ရှစ်ခိုးတော့တာပဲ။အရက်ဗနမျက်နာမြင်ရှစ်ခိုးတော့ဆိုတော့ဘုန်းကြီးတို့ဗုဒ္ဓဘာသာတွေကတော့အရှိရက်ပဲရှစ်ခိုးတယ်။တရားမင်းကတော့မဟုတ်ဘူး။အရက်ဆယ်မျက်နာကိုရှစ်ခိုးတော့တာပဲ။အရှိရက်၊နောက်ရက်၊တောင်းရက်၊မြောက်ရက်ပြီးတော့ထောင်လေးရက်၊အထက်ရက်၊အောက်ရက်အပြင်ဒီအရက်ဆယ်မျက်နာကိုရှစ်ခိုးနေတာကြည့်ပြီးတော့အထာကောဘိကဝေမာတလိသင်္ဃဟကောတက္ကံဒေဝနာမိန်တံဂါထာယဣဇဘာတိတဲ့အဲ့ဒီလိုတရားမင်းရှိခိုးနေတာကိုမြင်လိုက်ရတော့မာတလိနတ်သားကအံ့ဩပြီးတော့တရားမင်းကိုကြည်နေတယ်ပေါ့။အော်ငါထင်တာကတော့တရားမင်းဆိုတာကအမျက်ဆုံးပုဂ္ဂိုလ်တရားမင်းရှိခိုးရမယ့်ပုဂ္ဂိုလ်ဆိုတာငါစိတ်ထဲမရှိတော့ဘူးလို့ထင်နေတာတဲ့ခုတော့တရားမင်းကရှိခိုးလိုက်တာတဲ့အရက်မျက်နှာတွေစုံရောအောက်ရဲ့ရက်တောင်မှပါသေးတယ်ဘလို့ပါလေတရားမင်းရှိခိုးခံရတဲ့ပုဂ္ဂိုလ်ဆိုတာဘလောက်မြင့်မြတ်တဲ့ပုဂ္ဂိုလ်ပါလေဆိုပြီးတော့မာတလိနတ်သားရဲ့စိတ်ထဲမှာတန်တရားတွေလည်းပဲဖြစ်မေးလည်းပဲမေးခြင်းသိလည်းပဲသိခြင်းစိတ်ဖြစ်တာဒါဟာဓမ္မရာပါပဲဘုန်းကြီးတို့တရားဓမ္မတွေလည်းပဲဒီတရားကိုနာယူလို့ရှိရင်နည်းနည်းလေးတွေးကြရလေးတွေတော့ပေါ်လာမှာပဲဘာဖြစ်လို့တော့ဆိုတော့လူကြီးမှာဆိုလို့ရှိရင်ဘုန်းကြီးတို့မမြင်ဘူးတဲ့နတ်တွေရှိခိုးကိုးကွယ်နေတဲ့လူတွေလည်းအများကြီးရှိတာပဲခုကအဲ့ဒီကိုကိုကွယ်နေတဲ့တချို့လူတွေကိုကိုွယ်တဲ့နဲ့တဲ့အင်မတန်အဆင့်မြင့်တဲ့တရားမင်းအဲ့ဒီတရားမင်းဆိုတာကလူပြည်တွေရောဘာတွေရောမှန်းပြီးတော့အရက်ဆယ်မျက်နှာလှန့်ရှိခိုးနေတယ်ဆိုတော့အံ့ဩစရာကောင်းတာပေါ့တချို့လူတွေကတရားမင်းလောက်အဆင့်မြင့်တဲ့နဲ့တွေဘာတွေကိုကိုွယ်ပူဇော်တယ်ခုတရားမင်းကိုယ်တိုင်ကတခါလူပြည်မှန်းပြီးတော့အောက်ရက်တွေရောပြန်ပြီးတော့ရှိခိုးတယ်ဆိုတော့ထူးထူးဆန်းဆန်းလေးတော့ဖြစ်သွားတာပဲအဲ့တော့မနေနိုင်တော့မာတလိနတ်သားကရှင်တရားမင်းနဲ့မာတလိနတ်သားကနေပြီးတော့ဂါထာနဲ့ပဲမေးလိုက်တော့တယ်ပေါ့ဘယ်လိုမေးလဲဆိုတော့တဏ္ဍမတန်တိဒေဝိဇာတပ်ပေဘုံမာသခတ္တိယာဇတ္တရောဇာမာရာဇာတိတသာဇာယတတိနောအထာကောနာမသောယကောယန္တွန်သကနမတတိတဲ့ရှင်တရားမင်းနဲ့ရှင်တရားမင်းကိုကျွန်ုပ်မသိလို့မေးပြရစီတဏ္ဍမတန်တိဒေဝိဇာတဲ့အရှင်တရားမင်းကိုကျွန်ုပ်သိသလောက်တော့တေဝိဇ္ဇလို့ခေါ်တဲ့ဘေးရင်သုံးပုံဝေဒါသုံးပုံကိုတက်ကျွမ်းတဲ့ပါရဂူမြောက်တက်တဲ့လူပြည်ရဲ့ပုံနာတွေဆိုတာရှိပါတယ်တဲ့ပုံနာတွေဆိုတာပညာတတ်အမျိုးတန်းစားတွေဖြစ်လေတော့မာနကလည်းပဲတိတ်ပြီးတော့ကြီးကျယ်တာပဲတဲ့ဘုန်းကြီးတို့မာနဆိုတာမျိုးမျိုးရှိပါတယ်တချို့ကလည်းပဲရုပ်အစင်းလှပမှုကိုစွဲပြီးတော့မာမာနကြီးကြပါတယ်တချို့ကလည်းပဲပစ္စည်းဥစ္စာတွေတို့ပွားမှုကိုပစ္စည်းဥစ္စာပေါများမှုကိုအကြောင်းပြုပြီးတော့မာနာကြီးကြပါတယ်။တချို့ကလည်းပဲကိုပညာတက်တာကိုအကြောင်းပြုပြီးတော့မာနာကြီးကြတယ်ဆိုတော့မာနာကြီးခြင်းရဲ့အကြောင်းတွေအမျိုးမျိုးရှိတယ်ပေါ့။အဲ့ဒီထဲမှာဘယ်မာနာအဆိုးဆုံးလို့ဆိုတော့ပညာကိုမီပြီးတော့ကြီးလာတဲ့မာနာတိတ်ဆိုးတယ်ပဲ။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ရုပ်ဆင်းကိုမီပြီးတော့မာနာကြီးတဲ့မျိုးသားမျိုးသမီးတယောက်ဟာ ယုတ်အစင်းဆိုတာအမြဲမရှိပါဘူးအသက်ကလေးတွေရလာတာနဲ့များယုတ်အစင်းဆိုတာလည်းပဲဇရာတရားကနေပြီးတော့စားလာတဲ့အခါနောက်ဆုံးတော့ယုတ်အစင်းလှပမှုဆိုတာကွယ်ပျောက်သွားတာပါပဲဒါကြောင့်မို့ယုတ်အစင်းလှပမှုကိုမာနကြီးနေတဲ့မျိုးသားမျိုးသမီးဆိုတာလည်းပဲရေရှည်မာနကြီးလို့မရပါဘူးသူ့ရဲ့ခိုက်တန့်လေးကြီးပြီးတဲ့အခါနောက်ဆုံးတော့မာမာနကွယ်ပျောက်ရတာတချို့ကပစ္စည်းဥစ္စာမြည်ပြီးတော့မာနကြီးတယ်ပစ္စည်းဥစ္စာဆိုတာလည်းပဲထာဝရအမြဲတမ်းတည်တတ်ပါတယ်လို့ဘယ်သူမှပြောလို့မရတချို့ဆိုလို့ရှိရင်ဒီနှစ်ပိုင်းမှာတထည်ကြီးဖြစ်ပြီမယ်နောက်နှစ်ကျရင်ဆင်းရဲတဲ့လူဖြစ်ချင်ဖြစ်သွားတာဒါကြောင့်မို့ပစ္စည်းဥစ္စာမြည်ပြီးတော့မာနကြီးတာလည်းပဲရေရှည်မခံဘူးပေါ့ခဏတစ်ချုပ်ပဲဖြစ်တယ်တဲ့ခုတော့ပညာကိုမြည်ပြီးတော့မာနတော့ပညာဆိုတာတော့သေတဲ့အထိကြောက်ပြက်တယ်လို့မရှိဘူးတက်ပြီးတဲ့ပညာကတော့ပြန်ပြီးတော့ကြောက်ကြွယ်တယ်လို့မရှိနိုင်ဘူးပေါ့လေ့ကျင့်နေလို့ရှိရင်အများအားဖြင့်ပညာတက်ဖြစ်နေတော့တာအဲ့တော့ဒီပညာကိုမြည်ပြီးတော့ဖြစ်လာတဲ့မာမနာတော့သေတဲ့အထိကိုလျှော့လို့မရဘူးအင်မတန်ဆိုးဝါးတဲ့မာနာတဲ့အဲ့ဒီလိုလူပြည်မှာပညာတက်ပါရမီတွေဖြစ်ကြတဲ့ဒီပုံနာတွေကလည်းပဲဘု து ကိုရှစ်ခိုးကြတော့ဆိုရင်အရေးအကြောင်းရှိရင်ရှင်တရားမင်းကိုပဲရှစ်ခိုးနေတာတွေ့ရပါတယ်ဆိုပြီးတော့မာဒလိနဲ့သားကသူ့ရဲ့မြင်ကွင်းကိုကြည့်ပြီးတော့တရားမင်းကိုရှောက်ပြပေါ့ဒါပဲလားဆိုတော့တဏမတန္တိဒေဝိဇာတပ်ပိဘုံမာသခတ္တိယတဲ့ဒါရင်မကသေးပါဘူးရှင်တရားမင်းတဲ့လူပြည်မှာအာနာရီအရှိန်ဝါရီကြီးတဲ့ပရိသတ်တွေလို့ခေါ်တဲ့ရှင်ဘရင်တွေခုခေတ်မှာဆိုရင်တော့သမတတွေဝန်ကြီးချုပ်တွေပေါ့အဲ့ဒီလိုဘရင်လို့ခေါ်တဲ့ဣကရမင်းတွေကလည်းပဲအာနာရီဘလောက်ပဲရှိရှိဘသူ့ပေါ်မှာဘလောက်ပဲနှိပ်ကွက်နှိပ်ကွက်တဲ့ရှင်တရားမင်းကိုတော့လေးစားမြတ်လို့ပြီးရှစ်ခိုးနေတာကိုကျွန်တော်တွေ့ရပါတယ်တဲ့ဒါကြောင့်မို့လူပြည်မှာပညာတတ်တိုင်ဝိုင်းဖြစ်တဲ့ပုံနာတွေရှင်တရားမင်းကြတော့ခရပူဇော်ကြတယ်ပစ္စည်းဥစ္စာတွေအာနာတွေတိတ်ကြီးပါတယ်ဆိုတဲ့ရှင်ဘရင်တွေသူတို့ကလည်းပဲရှင်တရားမင်းနဲ့တွေ့တဲ့အခါခရပြီတော့ပူဇော်ကြပါပဲစတ္တရောဇမဟာရာဇာတိရတ္တဇယတတိနောတဲ့ဒါရင်မဲလားဆိုတော့စတ္တရောဇမဟာရာဇာနတ်ပြည်၆ထက်မှာစတုမာရေနတ်ဘုံဆိုတာရှိပါတယ်အဲ့ဒီနတ်ဘုံမှာအကြီးကဲဖြစ်တဲ့နတ်မင်းကြီး၄ယောက်ဒီနတ်မင်းကြီး၄ယောက်ကလည်းပဲသူများပေါ်တာအုပ်ချုပ်နေတာရှင်တရားမင်းနဲ့တွေ့ရတော့ပြားပြားဝုတ်ပြီးတော့ခါစားကြပါတယ်တဲ့တိရတ္တဇယတတိနောတဲ့ဒါရင်မကသေးဘူးတဲ့တာဝရဏနတ်ပြည်မှာ၃ကြိတ်၃ယောက်တော့နတ်တွေဆိုတာအချံရံပေါ်များတယ်စီစဉ်ဥစ္စာပေါ်တယ်နောက်ပြီးတော့ရုပ်စင်းနေတဲ့လှပကြတယ်အဲ့ဒီနတ်သားပေါင်း၃ကြိတ်၃ယောက်တကိုးကြည့်တဲ့အချံရံများတဲ့နတ်တွေအလည်းပဲရှင်တရားမင်းကိုပဲပူဇော်မြတ်နိုးနေတာကျွန်တော်တွေ့ရပါတယ်တဲ့အထာကောနာမတော်ယကောရံတွန်သက်ကနမတတိတဲ့အဲ့ဒီလိုအလုံးကပညာတတ်တွေလူပြည်ကပညာတတ်ဆိုတဲ့ပုံနာတွေယာဓုအာနာတွေတိတ်ပြီးတော့တကိုးထွားနေပါတယ်ဆိုတဲ့ပတိတ္တိရှင်ဘရင်နေဇတုမာတွေနမင်းကြီးလေးယောက်ဒါဝရဏနတ်ပြည်ရဲ့အချမ်းရံစည်းစိမ်တွေပေါ်များတဲ့ဒီနှစ်သား၃ကြိတ်၃ယောက်အလုံးကရှင်တရားမင်းကိုပြားပြားဝက်နေတာကိုရှင်တရားမင်းကပြန်ပြီးတော့ဆယ်မျက်နှာအရက်ဆယ်မျက်နှာကိုရှစ်ခိုးတယ်ဆိုတော့အရှင်တရားမင်းရှစ်ခိုးခံရတဲ့နတ်မျိုးဆိုတာဘလို့နတ်မျိုးပါလဲကျွန်တော်သိကျင်လိုက်တာဆိုပြီးတော့မေးလိုက်တော့တရားမင်းကပြန်ပြီးတော့ဖြေတယ်မန္နမတန္တိတေဝိဇာတပိပုံမာဇာခတ္တိယာစတ္တရောဇာမဟာရာဇာတိတ္တသာယတတိနောတဲ့မတ္တလိနတာတဲ့မှန်တယ်သင်ပြောတာအလုံးမှန်တယ်ငါ့ကိုဘေးတင်သုံးပုံတက်တဲ့ပညာတက်တန်းစားပုံနာတွေယာရုအနာတွေတိတ်ပြီးတော့ကြီးကျယ်ပါတယ်ဆိုတဲ့ပဒင်းဘရင်ဧကရမင်းကြီးကလည်းပဲငါ့ကိုရှစ်ခိုးပူဇော်ကြတယ်ဇတုမာရနမင်းကြီးလေးယောက်နဲ့တကဝ၃ကြိတ်၃ယောက်တော့ချံရံနေပေါ်များစီစိမ်နေပေါ်များတဲ့တကူးကြီးထွားတဲ့နဲ့တည်းလေငါ့ကိုရှစ်ခိုးကြတာမှန်တယ်တဲ့ဒါပေမဲ့လို့ငါကနေပြီးတော့ပြန်လဲပြီးတော့ရှစ်ခိုးပူဇော်တဲ့ပူဇော်ထိုက်တဲ့ပုံကိုယ်တွေလည်းပဲရှိသေးတယ်တဲ့အဲ့ဒါဘာလဲဆိုတော့ပထမပြောရရင်တော့တန်ဃာတော်ရှင်မြတ်တွေကိုငါလှမ်းပြီးတော့ပူဇော်တာလည်းပဲရှိတယ်တဲ့ဒါပေမဲ့လို့ငါပူဇော်တဲ့တန်ဃာတော်ရှင်မြတ်တွေဆိုတာတွေ့ကြရပူဇော်တာမဟုတ်ဘူးတဲ့ငါကြင်ညိုလေးစားပြီးတော့ငါတိတဲ့ဂုံနေနဲ့ပြည့်စုံတဲ့တန်ဃာတော်ရှင်မြတ်တွေကိုငါကိုယ်ကိုယ်ပူဇော်တာပါဆိုပြီးတော့တရားမင်းကပြန်ပြီးတော့ပြောလိုက်ဘယ်လိုပြောလိုက်တုံးဆိုတော့အဟင်္စာသီလတံပန်နေစိရာဒတတမဟိတေတမ္မာပပစိတေဝန္တိပြမ္မာစရိယပရာယနေမာတလိမာတလိနတအဟံသာငါစကြမင်းတိလိ သီလဝံအဟိသသီလတံပံနေစတုပါရိသုတိသီလလို့ခေါ်တဲ့သီလ၄ပါးနဲ့ပြည့်စုံတော်မူကြပေကုန်သောစီရတတတမဟိတေကြာမြင့်စွာသောညပလုံးကောင်းစွာထားသောစိတ်ရှိကြပေကုန်သောတမာရီရှိတော်မူကြပေကုန်သောဗျမ္မာစရိယပရာယနေမြတ်သောအကျင့်လျင်လေလောင်ရာရှိကြပေကုန်သောတမ္မာပပစီတီအရှင်ကောင်းအရှင်မြတ်ယဟန်တော်တို့ကိုဝန်တည်ရှိခိုး၍နေပါ၏ဤတိတို့ဒေဝနာမိန်တို့နတ်တို့တနင်တကြမင်းသည်အဝောစာကောင်းစွာမသွေဖြည့်ကြခဲ့ပါသည်တည်းမတလီတဲ့ငါရှိခိုးတဲ့တန်ဃာတော်ရှင်မြတ်တွေရှိတယ်အဲ့ဒီတန်ဃာတော်ရှင်မြတ်တွေကအနည်းဆုံးငါတိထားတဲ့ဂုံပုတ်သုံးပုတ်နဲ့တော့ပြည့်စုံကြတယ်တဲ့ဘာတွေလဲဆိုတော့သီလတန်ပန်းနေတဲ့သီလကြီး၄ပါးနဲ့လည်းပဲပြည့်စုံကြတယ်တဲ့ဘာတွေလို့ဆိုတော့ပါတိမောက္ခတံဝရသီလဒီကိုကျင့်ရမယ်228သွယ်သောတိခါပုတ်အကျေအပြင်ဂရေ9000ကျော်သောတိခါပုတ်တွေကိုလည်းပဲတက်နိုင်နေမြတ်စောင့်ထိန်ကြတယ်တဲ့လူတွေဆိုလို့ရှိရင်၅ပါးတီလဆရာလေးတွေဆိုလို့ရှိရင်လည်းအနည်းဆုံး၈ပါးတီလကိုရင်တို့ဆိုလို့ရှိရင်လည်းပဲ120ယဟန်တို့ဆိုရင်အနည်းဆုံး128သွယ်အကျေအပြင်ဂရေ9000ကျော်တိခါပုတ်တီကိုစွမ်းအားရှိသည်မြစောင့်ထိန်ကြတယ်အကယ်၍မြတ်လွန်ကျွန်းမြင့်ရင်တောင်မှပြန်လည်ပြီးတော့စောင့်စည်းလိုတဲ့စိတ်နဲ့ထိမ့်ထိမ့်သိမ့်သိမ့်အာဘတ်တွေပါတွေဖြီးပြီးတော့ကျင့်ကြံကြိုးကိုအားထုတ်နေကြတယ်အဲ့ဒီလိုသီလနဲ့ပါတိမောက္ခတံဝရသီလနဲ့ပြည့်စုံတဲ့တန်ဃာတော်ရှင်မြတ်တွေကိုငါရှိခိုးတာပါတဲ့နောက်ပြီးတော့နံပါတ်2အိန္ဒြိယတံဝရသီလအိန္ဒြိယတံဝရသီလဆိုတာမျက်စိနားနာလျာကိုယ်စိတ်အဲ့ဒီအိန္ဒြေ6ပါးကနေပြီးတော့ကိလေသာတွေမဝင်အောင်စောင့်စည်းတာကိုအိန္ဒြိယတံဝရသီလလို့ခေါ်ပါလေဘုန်းကြီးတို့လူတွေမှာတော့မနဲ့လင်းလာလို့ရှိရင်မျက်စိကနေပြီးတော့ကိုယ့်ရုပ်ကိုကြည့်ပြီးတော့မှန်ရှိမှာပဲစိတ်တိုင်းမကြရင်ဒေါသတွေကိလေသာတွေစိတ်တိုင်းကြလို့ရှိရင်လည်းပဲလောဘတွေကိုယ်မှာလောဘဒေါသဖြစ်နေတာကိုလောဘဒေါသဖြစ်မှမသိဘူးဆိုရင်မောဟတွေကိလေသာတွေမျက်စိပေါက်ကနေဝင်တော့တာပဲနောက်ပြီးတော့လူတစ်ယောက်နဲ့တစ်ယောက်တွေ့လို့ရှိရင်လှလပပလေးတွေကြည့်ကျင်တယ်ဒါတွေကိုပဲကြည့်ရအောင်လိုက်ပြီးတော့ရှာဖွေနေတယ်ဆိုရင်မျက်စိပေါက်ကကိလေသာတွေအများအားဖြင့်ယိုစီးနေပါလေနားပေါက်ကရောဆိုတော့နားပေါက်ကလည်းပဲတခြင်းတန်လေးတွေကစပြီးတော့တာတာရရတန်လေးတွေပဲကြားကျင်တယ်ဒီကြားကျင်တဲ့ဟာလည်းပဲလောဘတွေကိုယ်နဲ့မတည့်တဲ့ပုဂ္ဂိုလ်ရဲ့တန်ကြာရင်ဒေါသတွေဒါမျိုးတွေပဲဖြစ်နေကြတယ်။နောက်ပြီးတော့ TV တွေ bari လည်းပဲရှိနေတယ်။တခြင်းခွေတွေ bari လည်းပဲရှိနေကြတယ်။ဒါတွေကိုကြည့်ဒါတွေကိုနားထောင်လို့ရှိရင်တော့အ ਨੇ ဆုံးကိလေသာတော့တိုးနေတော့တာပဲ။နောက်ပြီးတော့နှာခေါင်းပေါက်ကလည်းပဲအမွေအကျိုင်းတွေအမြဲတမ်းသုံးဆောင်ရတယ်။ရှားလည်းပဲကိုစားကျင်တာပဲ။ချက်ပြီးတော့စားနေကြတယ်။နောက်ပြီးတော့ဖုတ်တက်ကဆိုတဲ့ဒီခန္ဓာကိုယ်အပေါက်ကလည်းပဲဘာလို့ဆိုတော့နူနူညံ့ညံ့တွေးထီတာလေးဒီအဝတ်စားလေးတွေရစပြီးတော့အားလုံးဒီလိုပဲတဲ့မျက်စိရဲ့နားနှာလျာကိုယ်စိတ်ဆိုတဲ့အိန္ဒြေတွေရနေကိလေသာတွေဝင်နေကြတယ်ယဟန်ဖြစ်လာလို့ရှင်အဲ့ဒီလိုကိလေသာတွေဝင်လို့မတင့်တော်တော့ဘူးတဲ့တတ်နိုင်တယ်မျက်စိရလည်းပဲကိလေသာတွေမဝင်အောင်လူတွေကြည့်တယ်လို့မကြည့်ပဲနဲ့စောင့်ထိန်ပေးရတယ်ဒါကိုအိန္ဒြေတံဝရသီလလို့ခေါ်ပါတယ်နားကလည်းပဲတခြင်းနားထောင်ရင်လည်းမထောင်မဲနဲ့အောင့်ဤနေပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်ရပါတယ်နှာခေါင်းပေါက်ကလည်းပဲဒီလိုပဲအမွေနံသားတွေသုံးကျင်ပေမဲ့လို့မသုံးဖြစ်အောင်ရတာကလည်းပဲရှားလည်းပဲဒီလိုပဲကိုစားကျင်တာမစားဘဲနဲ့ရလာတာနဲ့သူများလှူတာနဲ့တင်းတိမ်တက်အောင်ဘာမစားကျင်ဘူးဘာစားကျင်လဲဒါမျိုးတွေကိလေသာမဖြစ်အောင်ခန္ဓာကိုယ်ကလည်းပဲဒီလိုပဲအစင်အပြင်ဒီလိုအညိုးရောင်ကိုပဲဝတ်ပြီးတော့လူတွေလူကြောင်ကြောင်ကြကြအယောင်မျိုးစုံပါတာတွေကိုမဝတ်ဘဲနဲ့အတွေ့အထိအပြင်လည်းပဲလှူတဲ့ဟာကိုပဲဝတ်ပြီးတော့ဘာကိုမှဝတ်ချင်တဲ့မျိုးမဖြစ်ဘဲနဲ့ခန္ဓာကိုယ်ကလည်းပဲကိလေသာမဖြစ်အောင်စောင့်ရှောက်တယ်အဲ့ဒီလိုမျက်စိနာနာလျာကိုယ်စိတ်ဆိုတဲ့အိန္ဒြေတွေကနေပြီးတော့ကိလေသာတွေကိုစောင့်စည်းနေတဲ့တန်ဃာတော်ရှင်မြတ်တွေကိုငါရှိခိုးကိုယ်ပွေပူဇော်နေတာပါဆိုပြီးတော့တရားမင်းကပြန်ပြောတယ်ပေါ့အဲ့တော့တရားမင်းဆိုလိုတာကသီလတွေကျိုးပေါက်လှုပ်ချင်ရလှုပ်ဒါမှမဟုတ်လည်းပဲမျက်စိနာနာလျာကိုယ်စိတ်ကိုလူတွေလိုအကုန်လုံးဖွင့်ပြီးတော့ကြည်ကျင်ရကြည်နားထောင်ရနားထောင်ဒါမျိုးတွေကိုငါပူဇော်တာမဟုတ်ဘူးလို့ဒီလိုပြောလိုခြင်းဖြစ်ပါတယ်နောက်အာဇီဝပါတိတော်ဒီသီလဆိုတာဘာလဲဆိုတော့အနေတနာယစိတ်တံပိအာဇနိတဝဝိသက္ခနောအာဇီဝံပရိတော်ရိယတတဘဘစီတောယတိတဲ့အနေတနာယဖရာဆဆုံလွန်သေးနုတိအယုတ်ဓမ္မာလေးဖြာပစ္စည်းရှာဖွေနီး၌စိတ်တံပိစိတ်ကိုမြလေအာဇနိတဝမဖြစ်စေမူ၍တဲ့ကိုယ့်ရဲ့စိတ်ကလေးကိုအာဇီဝပါရိတော်ရိသီလထိန်ရတယ်လူတွေလို့ဆိုရင်တော့ဘာပြောတာလဲဆိုတော့တမ္မာအာဇီဝပေါ့ ကုံရောင်ကုံဝဲလှုပ်ပြီးတော့အတံမွေးဝမ်းကြောင်းပြုတယ်။လေယာလှုပ်ကန်ပြီးတော့အတံမွေးဝမ်းကြောင်းပြုတယ်။ဒါဝတ္တမအာဇီဝလို့ခေါ်ပါတယ်။ဘုန်းကြီးတွေကြတော့တန်ဃာတော်ရှင်မြတ်တွေကြတော့တန်မာအာဇီဝဆိုတာဘာလို့ရမှာလဲ။လေလှုပ်ရမှာလားကုံရောင်ရမှာလားမဟုတ်ဘူးတဲ့။သုံးခံပြီးတော့ကိုယ့်အကိုဖုံးပေးတဲ့။ကြောင်းပါဆိုလို့ရှိရင်လည်းယခုလိုတရားတရားနဲ့သူ့အတူအလိုလျောက်လာကတ်တာကိုဖုံးပေးတယ်။လူကျင်တန်းကျင်အောင်ဆွဲပြီးတော့တို့ကြောင်းကဘာလို့ညာလို့စသည်ဖြင့်မရှိတဲ့ဂုံတွေကိုထုတ်ပြောရှိတဲ့ပြစ်တွေကိုဖုံးပြီးတော့လှူကျင်တန်းကျင်အောင်ဆွဲပြီးတော့ပြောလို့ရလို့ရှင်အဲ့ဒါတမာဇီဝမဟုတ်တော့ဘူးတဲ့ဒါဆိုရင်အာဇီဝပါရိတ္တိတိလာကျိုးတယ်တဲ့နောက်ပြီးတော့ဒကာဒကမတွေကိုကြောင်းလာကျင်အောင်မျိုးမျိုးဆွဲပြီးတော့မလှူကျင်လှူကျင်အောင်မျိုးမျိုးဆွဲပြီးတော့ရလာတဲ့ပစ္စည်းကိုမြတ်စွာဘုရားကအယုတ်တမာလေးပြာပစ္စည်းရှားဖွေနီးတဲ့အဲ့ဒါအယုတ်တမာပစ္စည်းလေးပါရှားဖွေနီးလို့ခေါ်တယ်တဲ့လူတွေသူတို့ကိုစေနာတန်းတန်းနဲ့ကြီးညိုလို့လှူတာမဟုတ်ပဲနဲ့မလှူချင်းလှူချင်းအောင်သို့မဟုတ်လှူခိုင်းလို့လှူတယ်ဆိုရင်ဒါတွေကရုတ်တမပစ္စည်းရှားဖွေနည်းပဲလေယဟန်တော်တွေအတွက်ကောင်းကောင်းမကောင်းမအဆက်ဘူးတဲ့နောက်ပြီးတော့မြတ်စွာဘုရားပုံမှန်တစ်ခုတက်လိုက်တယ်အဲ့ဒါဟာလူတကာတကာမတွေရဲ့တရားတရားစစ်မှန်ကိုဖျက်ဆီးတဲ့ယဟန်နဲ့ဘာဖြစ်လို့လဲဆိုတော့ယနေ့တကာတကာမတွေစဉ်းစားကြည့်ဖို့မူလတော်ကကိုယ်ကတန်ဃာတော်ရှင်မြတ်တွေကိုရိုးရိုးသားသားကြီးညိုနေတာရိုးရိုးသားသားကြည်ညိုနေတာကိုတန်ဃာတော်ရှင်မြတ်တွေအခွင့်အရေးယူပြီးတော့ကိုเจ้าကိုလာအောင်စတည်ဖြင့်သူတို့ရဲ့စီးပွားရေးတွေကုလုပ်ပေးတာတို့ဘာလုပ်ပေးတာတို့လုပ်လိုက်တဲ့ကလူတွေကမူလတော်ကရိုးရိုးကြည်ညိုတာတရားတရားအစ်စ်ပေါ့နောက်တော့ဟာဒီဦးဇင်းကတော့ဒီဖုန်းကြီးကတော့တို့အတွက်ဘာတွေလုပ်ပေးတာဆိုပြီးတော့ကြည်ညိုလို့လှူတာမဟုတ်ဘဲနဲ့ကျေးဇူးတင်လို့လှူတယ်ဆိုလို့ရှိရင်အဲ့ဒီပစ္စည်းဟာတန်ဃာတော်ရှင်မြတ်တွေအတွက်မတန့်ပြန့်တော့ဘူးတဲ့လူတွေအတွက်လည်းပဲတရားတရားအစ်စ်မှန်ပျောက်ပြီးတော့ကျေးဇူးရှိလို့လှူတာမကောင်းတတ်လို့လှူတာဆိုရင်သူတို့ရဲ့တရားတရားအစ်စ်တွေပျောက်ကွယ်သွားတယ်အဲ့ဒီတရားတရားကိုဘသူကဖျက်ဆီးတာလဲဆိုရင်တန်ဃာတွေကဖျက်ဆီးတာပဲဆိုပြီးမြတ်စွာဘုရားကပုံမှန်တက်တယ်ပေါ့အဲ့ဒီလိုသီလမျိုးတွေကလည်းပဲစောင့်ရှောက်တာကိုအာဇီဝပါရိသုတ်တိသီလလို့ခေါ်တယ်။မတ္တလီတဲ့ငါရှုခိုးပုဆိုတော့တန်ဃာတော်ရှင်မြတ်တွေဆိုတာအဲ့ဒီလိုသီလကိုစောင့်ဝနေရေးကြောင့်ရှာမျက်ပေါက်ချင်းပေါက်ပစီဘယ်တော့မှတောင်းမစားဘူးအလှခံမစားဘူးဘယ်တော့မှအရေးအယံပြပြီးတော့လှူချင်တန်းချင်အောင်မလုပ်ဘူးဆိုပြီးတော့ကိုယ်သိခါနဲ့ကိုနေတဲ့တန်ဃာတော်ရှင်မြတ်တွေကိုငါရှုခိုးကိုးကွယ်ပူဇော်တာပါဆိုပြီးတော့တရားမြတ်ကအဲ့ဒီသီလနဲ့ပြည့်စုံတာကိုလည်းပဲပြောပြတယ်ပေါ့နောက်ဆုံးပစ္စယတဏိတိတသီလဆိုတာဘာလဲဆိုတော့အနည်းဆုံးသီလနဲ့ဆင်ကျင်ပြီးတော့ပစ္စောကလာဆင်ကျင်ပြီးတော့ဖုံးပေးတယ်ပေါ့ဘုန်းကြီးတို့လူ့အကြောင်းတွေကြဒီလိုမဟုတ်ဘူးပေါ့ဥပမာအဖြစ်ရုပ်ရှင်မင်းသားမင်းသမီးတွေအစားတောက်စားတယ်ဆိုလို့ရှိရင်ဒီစားစားစားလိုက်ရင်အသားရေလှပတယ်ဒီစားစားစားမှဘာဖြစ်တယ်ဆိုပြီးတော့အသားရေလှပဖို့ပြေဖြိုးဖို့ဒါမျိုးလေးတွေစားကြတယ်လက်ဝဲသမားတွေဆိုလို့ရှိရင်လည်းပဲအားတွေဘာတွေရှိဖို့ဒါမျိုးကြီးရွယ်ချက်နဲ့စားကြတယ်ယေဇာပြာကယဟန်တန်ကဆိုတာဒီလိုမဟုတ်ဘူးတဲ့အစားပေါက်စားတဲ့ဆိုတာပျော်ဖို့ပါဖို့လည်းမဟုတ်ဘူးတဲ့အိမ်နေအလေသွားဖို့စားတာလည်းမဟုတ်ဘူးတဲ့နောက်ပြီးတော့အရေးအစင်းလေးတွေလှလောင်စားတာလည်းမဟုတ်ဘူးတဲ့ဒီအစားကိုစားပြီးတော့သာသနာ့လို့ဖြစ်တဲ့စာသင်စာချတွေလုံနိုင်ဖို့တရားအထုတ်နိုင်ဖို့ဖျားဟုတ်တဲ့မေတ္တာပွားနိုင်ဖို့စားပါတယ်လို့ဒီလိုဆင်ခြင်စားရင်ပစ္စယတန်လေးတိတာသီလလုံခြုံသွားပါတယ်ဒါမှမဟုတ်လည်းပဲလှူတဲ့တရားတော်မတွေကိုကျမ်းမာပါစေချမ်းသာပါစေငါ့ကိုအကြောင်းပြုပြီးတော့ငါတို့တန်ဃာကိုအကြောင်းပြုပြီးတော့သူတို့ကုသိုလ်တွေဖြစ်ပြီးတော့ချမ်းသာကြပါစေဆိုတဲ့မေတ္တာပွားပြီးတော့စားလို့ရှိရင်လည်းပဲဒီသီလကလုံခြုံတာပါပဲနောက်ဆုံးတော့တရားဘာဝနာအမှတ်တရားနဲ့စားရင်လည်းပဲလုံခြုံသွားတယ်မတ္တလီတဲ့ငါရှိခိုးပူဇော်တဲ့တန်ဃာတော်ရှင်မြတ်တွေဆိုတာအဲ့ဒီလိုပစ္စည်းလေးပါးကိုသုံးဆောင်တဲ့အခါမှာလည်းပဲဆင်ခြင်တတိဉဏ်နဲ့လှဖို့ပဖို့ဒီလိုစားတာမျိုးမဟုတ်ဘဲနဲ့တတိနဲ့မေတ္တာတရားနဲ့သုံးဆောင်တဲ့အဲ့ဒီလိုတန်ဃာတော်မျိုးကိုငါရှိခိုးပူဇော်တာပါဆိုပြီးတော့တရားမြတ်ကပြောလိုက်တယ်ပေါ့အဲ့တော့ယနေ့ဥမြင့်လင်တော်မှာမြင်နေတဲ့ကွာအလုံးသောပြိတ္တတွေလည်းပဲဒီတရားမြတ်ပြောတဲ့စကားလေးကိုသီလနဲ့ပြည့်စုံတဲ့တန်ဃာတော်ရှင်မြတ်တွေကိုရှိခိုးကိုးကွယ်ပူဇော်တယ်ဆိုတော့ဒါဝုမြတ်စွာဘုရားကထောက်ခံအားပေးတယ်ဟောကြားတယ်ဒါဝုတို့ယူပြီးတော့မိမိတို့လည်းပဲဆွမ်းအားရှိတဲ့မြတ်သာသနာတော်ကိုဘုန်းကြီးတို့တခါတရံကြတော့ကိုလူတဲ့ပစ္စည်းဟာမှန်မှန်ကန်ကန်မဖြစ်ဘဲနဲ့တမျိုးတစ်ပုံဖြစ်သွားလို့ရှင်သာသနာတော်ဖြစ်စည်းရရောက်ပါတယ်အစိတ်ပင်ရေလောင်းတယ်လို့ရှင်းသူတော်ကောင်းတွေကတော့ခေါ်ကြတယ်ဒါမျိုးမဖြစ်အောင်ကိုချွေးနေစားနဲ့ရလာတဲ့ပစ္စည်းကိုကျောင်းတိုက်ရဲ့ဆွဲပုပ်ကိုဆွဲမထားဘဲနဲ့တကယ်လုံးလုံးတဲ့ကျောင်းတွေတကယ်လုံးလုံးတဲ့တန်ဃာတော်ရှင်မြတ်တွေကိုငါလှူမယ်ဆိုရင်ဒါသာသနာတော်ပြုစုရရောက်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့မကောင်းမှန်းသိရတဲ့အတိုင်းပေးနေတယ်ဆိုလို့ရှိရင်ဒါတွေကိုအသုံးပြုပြီးတော့တမျိုးတစ်ပုံတွေရှောက်လို့ရင်ဒါလည်းပဲအစိတ်ပင်ရေလောင်းတယ်သာသနာဖြည့်ဆည်းရရောက်တယ်ဆိုတာဒါသင်္ကန်းစာယူစရာပဲပေါ့နောက်တရားမင်းဆက်ပြောတယ်မာတလီမာတလီနတအဟင်္စငါတရားမင်းဒီက စိရရတဓမ္မာဤတေကြာမြင့်စွာသောကာလပတ်လုံးဥပဇာရဓမ္မာဤအပနာဓမ္မာဤအစွမ်းအပြင်တည်ကြည်ကြပေကုန်သောဓမ္မာပပစီတေရှင်ကောင်းရှင်မြတ်တို့ကိုဝန်တေရှိခိုး၍နေပါ၏တဲ့တိလလုံကြုံရင်မကတေးဘူးတဲ့ငါရှိခိုးတဲ့ထဲမှာစိတ်အားတမာရီရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုလည်းပဲငါမှန်းပြီးတော့ပူဇော်နေတာတဲ့ဥပဇာရဓမ္မာဤဆိုတာမေတ္တာတရားကရုဏာတရားဒါမျိုးတွေနဲ့နေတာပေါ့ပြန်မဝူရတာတရားဗုဒ္ဓနုတ္တိဗုဒ္ဓနုတ္တိဘာဝနာနဲ့နေတယ်ဆိုတော့တန်ဃာတော်ရှင်မြတ်တွေမြတ်စွာဘုရားကိုအာယုံပြုတယ်တက္ကရကနမဘောမှာစိတ်နဲ့မေတ္တာပို့တယ်စကားပြောတဲ့ကံမှလည်းပဲသူတို့နင့်နာအောင်မပြောဘဲနဲ့မေတ္တာထားပြီးတော့အကျိုးကြောင်းနဲ့ပြောတယ်နောက်ပြီးတော့တက္ကရကမတွေကိုတက်နိုင်နေမြအကျိုးလိုလာပြီးတော့ဟောပြောပေးတယ်ဒါတွေလည်းပဲဝစီကံမေတ္တာတွေကိုယ့်ကိုအကြောင်းပြုပြီးတော့တက္ကရကမတွေကုသိုလ်စိတ်ရစီမယ်ဆိုတဲ့စိတ်နဲ့ဆက်ဆံနေပေါ့ဒီလိုဆက်ဆံခြင်းကြောင့်ငါ့ကိုဘာလူလိုက်မယ်ဆိုတဲ့စိတ်မပါဘဲနဲ့ရိုးရိုးသားသားလေးဆက်ဆံပြီးတော့သူတို့ကောင်းကျိုးတွေလုပ်ပေးတယ်။နောက်ပြီးတော့ကရုဏာတရားသူတို့မှားနေလို့ချင်းဒီလိုလုပ်တာတော့မကောင်းဘူးဆိုပြီးတော့ကရုဏာတရားနဲ့ပြင်ပေးတယ်။ဒီလိုမေတ္တာကရုဏာတရားဤဆိုရင်ဗုဒ္ဓနုတ္တိမေတ္တာတွေပို့ပြီးတော့နေပြီးဆိုရင်ဒါတွေဟာဥပစာရတမာရီလို့ခေါ်တယ်။ကြာလို့ချင်းဇန်နေပါရီရရင်ဒါအပနာတမာရီဖြစ်တော့တာပဲ။ဒါကြောင့်မို့အဲ့ဒီလိုကောင်းတဲ့ဘာဝနာတွေနဲ့မေတ္တာကရုဏာဗုဒ္ဓနုတ္တိစတဲ့ဘာဝနာတစ်မျိုးမျိုးကိုပွားများပြီးတော့ဥပ္ပဇာရတမာရီအပနာတမာရီရှိပြီးတော့စိတ်တဲ့တည်ကြည်တဲ့တန်ဃာတော်ရှင်မြတ်တွေကိုရှိခိုးပူဇော်တာပါလို့တရားမင်းကဒုတိယခုံကိုပြောပြတယ်ပေါ့အဲ့တော့တမာရီရှိရှိနဲ့ဒီဒီတန်းတန်းနဲ့လူတွေကိုအကျိုးဆောင်ရွက်ပေးတယ်လူတွေကိုမိမိကိုအကြောင်းပြုပြီးတော့မကောင်းတဲ့လမ်းမရောက်အောင်တတ်နိုင်နေမြဆောင်းလျှောက်ပေးတယ်ဒီလိုစိတ်တဲ့တည်ကြည်တဲ့တန်ဃာတော်ရှင်မြတ်တွေကိုရှိခိုးပူဇော်တယ်ဆိုတာလည်းပဲယနေ့တရားဓမ္မတွေဒါအတူယူတဲ့အချက်ပဲပေါ့နောက်တတိယချက်ကဘာလဲဆိုတော့ဗြဟ္မစရိယပရာယနေတဲ့ဗြဟ္မစရိယပရာယနေဆိုတော့မကဗြဟ္မစရိယသာသနာဗြဟ္မစရိယမဖို့နိဗ္ဗာန်အတွက်ကြိုးစားအားထုတ်နေကြတယ်ဆိုတာတစတင်စာချလုပ်တယ်စတင်စာချလုပ်တယ်ဆိုရင်သာသနာတော်ကြီးရှေးသွားအောင်တန်ဃာတော်ရှင်မြတ်တွေကိုမေတ္တာစေနာထားပြီးတော့စာရီခြားကြစာရီအံ့ကြဖရာဝတ်တက်ကြတရားထိုင်ကြမေတ္တာပွားကြဒီအလုပ်တည်းကနောက်ဆုံးမဖို့နိဗ္ဗာန်အတွက်ဖြစ်ပါစေဆိုတဲ့စိတ်တည်းနဲ့လုပ်ရင်ဒါမကဗြဟ္မစရိယမတ်ကိုရဖို့ရအတွက်ကြင့်ကြံကြိုးကိုအားထုတ်နေတယ်လို့ဒီလိုခေါ်ရတယ်အဲ့တော့မာတလီတဲ့အဲ့လိုသီလလည်းပဲလုံခြုံစိတ်တည်းရလည်းပဲတမာရီရှိနောက်ပြီးတော့မတ်ဖို့နိဗ္ဗာန်အတွက်ကြိုးစားပြီးတော့မတ်ဖို့နိဗ္ဗာန်ကိုရဖို့အတွက်ကြိုးစားနေတဲ့တန်ဃာတော်ရှင်မြတ်တွေကိုငါရှိခိုးပူဇော်တာပါမာတလီဆိုပြီးတော့သူကိုကိုယ်တဲ့တန်ဃာတော်ရှင်မြတ်တွေအကြောင်းကိုတရားမင်းကပြန်ပြောပြတယ်ပေါ့ဒါကိုမြတ်စွာဘုရားကပြန်လည်ဟောကြားတယ်အဲ့ဒီတရားကိုဘုန်းကြီးကဒကာဒကာမတွေကိုဓမ္မလက်ဆောင်ဖြစ်ပြန်ပေးတယ်အဲ့တော့ဒါပါလဲဆိုတော့မိမိတို့လည်းပဲဒီတရားကိုနာယူပြီးတော့တန်ခံတရဏံကိစ္ဆာမိတန်ခါကိုစိက္ကကိုကိုယ်တဲ့အခါဘယ်ကြောင်းလူမဲဘယ်ပုဂ္ဂိုလ်လူမဲလို့အစွဲမထားဘဲနဲ့အားလုံးသာသနာတော်အတွက်အထူးကြိုးစားအားထုတ်နေတဲ့တန်ခါတော်ရှင်မြတ်မှန်နဲ့မြကြောင်းတိုက်မှန်နဲ့မြလူမဲဆိုရင်ဒါဒီတရားနာယာကျိုးနှက်သွားတော့တာပါဒါကတန်ဃာတော်ရှင်မြတ်တွေကိုပူဇော်တဲ့အပိုင်းပြီးသွားပြီပေါ့နောက်ပြီးတော့မှတရားမင်းကဒါတွေမကတည်ဘူးတဲ့အကြောင်းအားလျော်စွာပါရမီနည်းလို့ဖြစ်စီသာသနာပေါ်မဝင်ရောက်နိုင်တဲ့မျိုးသားမျိုးသမီးတွေဆိုတာရှိတယ်တဲ့ဘုန်းကြီးတို့ရှေ့ခေတ်ကတော့ယဟန်လည်းပဲရှိတယ်ဘိက္ခုနီဆိုတာလည်းမျိုးသမီးတွေတိမ်ဝင်ပြီးတော့ဆုံးခံစားရတာမျိုးသမီးသာသနာလည်းရှိခဲ့တယ်ပေါ့အဲ့ဒီမျိုးသမီးသာသနာကတော့တီဟိုခေတ်ထိရှိခဲ့ပြီးတော့နောက်ပိုင်းမှာပွဲပြောက်သွားတယ်ပေါ့ခုခေတ်တော့အဲ့ဒီဘိက္ခုနီရဲ့အစာသီလရှင်ဆိုပြီးတော့အစာထိုးခဲ့တယ်ပေါ့အဲ့တော့အကြောင်းအားလျော်ဆိုတာသာသနာ့ဘောင်မဝင်ရောက်နိုင်တဲ့အမျိုးသားမျိုးသမီးတွေဆိုတာရှိတယ်တဲ့သူတို့ကိုလည်းပဲသူတော်ကောင်းစိတ်ရှိတဲ့အမျိုးသားမျိုးသမီးတွေကိုငါရှိခိုးပူဇော်တာပါတဲ့အဲ့တော့ဘလို့ဟာမျိုးကိုဘလို့မျိုးသားမျိုးသမီးကိုပူဇော်တာလဲတွေ့ကြရလူတွေကိုရှိခိုးတာလားဆိုတော့ဒီလိုတော့မဟုတ်ဘူးတဲ့ငါလေးစားတဲ့မျိုးသားမျိုးသမီးဆိုတာတဲ့ရေကဟတာပုညကရာသီလဝန္တော့ဥပါတကာဓမ္မေနဒါရံပောတင်တိဒီနမတာမိမာတလီမာတလီမာတလီနဲ့သာရေကတာခြင်းမျိုးကောင်းသားမျိုးကောင်းသမီးတို့သည်ပုညကရာကုသိုလ်ကောင်းမှုစစ်စစ်ကိုပြုကြပေကုန်၏သီလဝန္တော့ငါးပါးသီလကိုခါဝတ်ပစိုးကဲ့သို့မြဲမြံအောင်ကျင့်ကြံကြိုးကိုအားထုတ်နိုင်ကြပေကုန်၏ဥပါတကာယရနာသုံးပါးကိုသာလျှင်လေးလေးမြတ်မြတ်စီတက်ကြပေကုန်၏ဓမ္မေနတရားသဖြင့်ဒါရံဇနီးမယသမီးသားနှင့်မိဘတွေကိုပောတင်တီပြုစုလုံကျွေးကြပေကုန်၏။ဒီအဲ့ဒီလိုအင်္ဂါယတိနယ်ပြည့်စုံတဲ့လူ့အကြောင်းမျိုးသားမျိုးသမီးကိုရေကဟတပုညကရာသီလဝန္တော်ဥပါတကဓမ္မေနဒါရံပောတင်တီတေနမတ္တာမိမာတလီ တေအဲ့ဒီတို့အင်္ဂါရက်တွေနဲ့ပြည့်စုံတဲ့မြို့သားမြို့သမီးကိုအဟံငါတရားမင်းသည်နမတာမီရှစ်ခိုး၍နေပါ၏ဤတီတို့ဒေဝနာမိန်တော်နတ်တို့တနင်းတရားမင်းသည်အဝောစာကောင်းစွာမသွေဖြည့်ကြခဲ့ပါသည်တည်အဲ့တော့တရားမင်းကသူကိုယ်ွယ်ပူဇော်တဲ့တန်ဃာတော်ရှင်မြတ်ကြီးကြောင့်ပြောပြီးတဲ့အခါမှာသူလေးစားမြတ်လို့တဲ့မြို့သားမြို့သမီးလူ့အကြောင်းကြီးအကြောင်းကိုသူကပြောပြတယ်အဲ့တော့ဒီတရားကိုနာယူကြည့်တဲ့အခါမှာလည်းပဲယနေ့ဆွမ်းတကာတကမနဲ့တကောအားလုံးသောပုဂ္ဂိုလ်တွေဟာငါတို့ဖျားဆတဲ့သူတော်ကောင်းတွေကဒီလိုဖြစ်စေခြင်းနဲ့ဒီလိုဖြစ်အောင်ကြိုးစားမယ်ဆိုပြီးတော့သူတို့ရဲ့ရှစ်ကိုခံရင်လို့တော့မဟုတ်ဘူးပေါ့ဒါမှမဟုတ်ဒီလမ်းစဉ်ကျင့်လို့ရှိရင်သူတော်ကောင်းဖြစ်ဖို့ရတယ်အတွက်တေချာသွားတဲ့အတွက်ငါတို့လည်းပဲဒီတရားကိုနာယူပြီးတော့တရားမင်းဆတဲ့သူတော်ကောင်းတွေလေးစားတဲ့ဖျားဆတဲ့သူတော်ကောင်းတွေမျက်နှိုးတဲ့ပုဂ္ဂိုလ်မျိုးအမျိုးသားမျိုးသမီးမျိုးဖြစ်အောင်ကြိုးစားမယ်အကြောင်းအရာဆိုတာတာဏဘောင်မဝင်ရောက်နိုင်မိမဲ့ဒီလိုလူမျိုးတော့ငါတို့ဖြစ်အောင်နေမယ်ဆိုရင်ဒါဒီတရားနာရကျိုးနဲ့သွားတော့တာပဲအဲ့တော့တရားမင်းကအစဆုံးဘယ်လိုပြောလိုက်လဲဆိုတော့မာတလီမာတလီနတရေကဟတာအချင်းလူဝကြောင့်မျိုးသားမျိုးသမီးတို့သည်ပုံညာကရာကုသိုလ်ကောင်းမှုစစ်စစ်ကိုပြုလုပ်နေကြပေကုန်၏ဒီအဲ့ဒီလိုကုသိုလ်ကောင်းမှုစစ်စစ်ကိုပြုလုပ်နေကြတဲ့မျိုးသားမျိုးသမီးတွေကိုဟန်ငါတရားမင်းသည်နမတ္တာမီရှိခိုး၍နေပါ၏တဲ့နံပါတ်1အင်္ဂါကငါရှစ်ခိုးတယ်ဆိုတာပုံညကရကုသိုလ်ကောင်းမှုတွေလုပ်နေတဲ့မျိုးသားမျိုးသမီးကိုရှစ်ခိုးပူဇော်တာပါဆိုပြီးတော့တရားမင်းကသူရှစ်ခိုးပူဇော်တဲ့မျိုးသားမျိုးသမီးရဲ့အကြောင်းကိုနံပါတ်1တဲ့ပုံညကရတဲ့မကြမကြာကုသိုလ်ကောင်းမှုလုပ်တယ်ကုသိုလ်ကောင်းမှုလုပ်တယ်ဆိုတော့ကြောင်းလာပြီးဆုံးကတ်မှာမဟုတ်ပါဘူးမိမိအိမ်မှာဆုံးလေးတွေချက်ပြီးတော့လောင်းတယ်ဖျားဝတ်တက်တယ်ဖျားစင်မှာပန်းလေးတွေမညို့အောင်ဆုံးတော့ကတ်တယ်အားလုံးသောမိမိနဲ့ဆက်ဆံတဲ့မိမိတို့ဈေးရောက်နေတယ်ဆိုပါတော့မိမိတို့ဈေးဝယ်နဲ့ဆက်တဲ့ပုဂ္ဂိုလ်တွေငါကြောင့်မို့အရှက်မကွဲပါစေနဲ့ငါ့ကိုအကြောင်းပြုပြီးတော့သူတို့စိတ်ချမ်းသာပါစေပစ္စည်းကိုလည်းပဲဈေးနှုန်းရင်တူအောင်တော့ပစ္စည်းကောင်းအောင်ငါလုပ်ပေးမယ်စသည်ဖြင့်ဒီလိုအမြဲမပြတ်ဈေးရောက်နေလည်းပဲကုသိုလ်ယူတဲ့တယောက်နဲ့တယောက်ဆက်ဆံတဲ့ကကိုကမောင်းမောင်းမောင်းမောင်းမဆက်ဆံမနဲ့အောက်ကျပြီးတော့ဆက်ဆံလိုက်ခြင်းအပြင်သူစိတ်ချမ်းသာသွားပါစေဒီလိုပေါ့ဆက်ဆံရေးနဲ့နေရာမှာလည်းပဲကုသိုလ်ကောင်းမှုကိုလုပ်တဲ့အမြဲတမ်းကုသိုလ်ကောင်းမှုကိုပြုလုပ်နေတဲ့ကုသိုလ်ကောင်းမှုလုပ်တဲ့အခါမှာလည်းပဲဂုံပကာသနာတွေမမဖဲနဲ့ကုသိုလ်ကောင်းမှုစစ်စစ်ကိုလုပ်နေတဲ့မျိုးသားမျိုးသမီးတွေကိုငါရှိခိုးပူဇော်တာပါဆိုပြီးတော့တရားမြတ်ကသူမျက်နိုးတဲ့မျိုးသားမျိုးသမီးဟာအဲ့ဒီကုသိုလ်ကောင်းမှုကိုလုပ်နေတဲ့ပုဂ္ဂိုလ်လို့ဒါထုတ်ဖော်ပြီးတော့ပြောလိုက်တယ်ပေါ့ဒါလည်းပဲဘုန်းကြီးတို့တတိထားတဲ့အချက်ပါပဲတချို့ကြတော့ဒီလိုမဟုတ်ဘူးစီးပွားရေးလုပ်တယ်ဆိုပြီးတော့အာကုသိုလ်တွေစကားပြောတာလည်းပဲကြမ်းကြမ်းတန်းတန်းစိတ်ထားတဲ့အခါမှာလည်းပဲရောင်းသူဝယ်သူမျက်မျက်တက်တက်မရှိဘဲနဲ့ငါသာလျင်ตายရမယ်ဆိုတဲ့စိတ်တည်းနဲ့လုပ်ရင်သူကစီးပွားရေးလုပ်ရင်လည်းအာကုသိုလ်ဖြစ်ပါတယ်ဒါကြောင့်မို့ဒီဘုန်းကြီးတို့ကုသိုလ်ဆိုတာကြောင်းတိုက်ကြီးတွေသွားပြီးမှဆုံးကတ်မှကုသိုလ်မဟုတ်ပါဘူးအိမ်မှာဈေးရောင်းရင်းနဲ့လည်းပဲဆောဆောကပြောတယ်လို့ပေါ့ပစ္စည်းဈေးနှုန်းရင်းတူပဲစီအာပစ္စည်းတန်တာ ਉਹ ပဲတင်းမယ်ဒါမျိုးလေးတွေထားလိုက်လို့ရှိရင်ဈေးဝယ်တဲ့ပုဂ္ဂိုလ်ပေါ်မှာမေတ္တာထားအတွင်းဒီမေတ္တာဆိုတာဘုန်းကြီးတို့သမထ40ကမ္မထံထဲမှာဥပ္ပစာရသမာဓိအနေနဲ့ပါသွားတော့ကုသိုလ်တွေတိတ်ပြီးတော့ဖြစ်သွားပါတယ်လူမှုဆက်ဆံရေးတွေနေနေခါမှလည်းပဲပုထုဇဉ်ဆိုတာကိုယ်ဟာပဲထိတ်ကနေခြင်းနဲ့ဘာဖြစ်လို့လဲဆိုတော့ငါဆိုတဲ့အတ္တတိတ်ကြီးတာကိုနေရကငါตายရမယ်ငါကောင်းကောင်းနေခြင်းနဲ့ငါစားခြင်းနဲ့ဒီငါကိုခဏဖယ်ထားပြီးတော့ကဲလေဆက်ဆံတဲ့အခါမှာသူစိတ်ချမ်းသာပါစေဆိုပြီးတော့အနည်းငယ်လေးသူ့အတွက်စိတ်လေးပြောင်းပြေးလိုက်လို့ရှိရင်အဲ့ဒါသူ့အတွက်စိတ်ချမ်းသာမှုကိုကဘေးရာရောက်သွားတဲ့အတွက်သိပြီးတော့ကုသိုလ်တွေရတယ်တဲ့ဒါပေမဲ့လို့ဒါကိုကုသိုလ်လို့ထင်တဲ့ပုဂ္ဂိုလ်ကတော့နည်းပါးပါသေးတယ်ဒါကြောင့်မို့ယနေ့ဥမျက်နဲ့တော်မှာမျက်နဲ့တဲ့ကွာအလုံးစုံပြိသက်တည်းရဒီလိုစိတ်သက်မျိုးလေးတွေကြင့်ကြင်ပေးလို့ရှိရင်ကိုယ့်ပဝန်းကျင်မှာသူတော်ကောင်းတွေပေါက်ဖွားပြီးတော့သိပ်ပြီးတော့စိတ်ချမ်းသာသွားမယ်ပေါ့နောက်ပြီးတော့ကုသိုလ်ကောင်းမှုပြုတဲ့အခါမှာလည်းပဲတချို့ပုဂ္ဂိုလ်တွေထင်တယ်လို့လောက်ကြတယ်လို့သွားပြီးတော့အတူမကိုးနေတဲ့ကုသိုလ်လုပ်ရင်ကုသိုလ်စစ်စစ်ကိုပဲလုပ်တဲ့အဲ့တော့အကုသိုလ်တွေရဲ့ရောတတ်တာကိုဘယ်လိုလဲဆိုတော့တချို့ကအာမလှလို့မကောင်းသေးပါဘူးငါတို့ဒီအသက်ရွယ်ရောက်မှသွားမလှလို့ရှိရင်ဘေးရမြတ်အပြစ်ပြောလေမလားဒါမှမဟုတ်လေငါတို့ဒီလိုလှူလိုက်လို့ရှိရင်ငါတို့တော့သူတော်ကောင်းကြီးတွေတိတ်ပြီးတော့တော်တာပဲဆိုချီးကျူးလိုက်မယ်စသည်ဖြင့်အေးမရဖတ်မရတဲ့ဒီမျောလင်းချက်တွေနဲ့လှူရင်လည်းပဲအဲ့ဒီမျောလင်းချက်ဆိုတာအကုသိုလ်တွေပဲတဲ့ကိုယ့်ရဲ့ကုသိုလ်ငွေကုန်ကြေးကြတယ်မှာဒီလိုမျောလင်းချက်အကုသိုလ်တွေမပါစေနဲ့တဲ့အဲ့ဒါဆိုရင်ကုသိုလ်စစ်စစ်မဟုတ်ဘဲနဲ့အကုသိုလ်ရောတဲ့ကုသိုလ်ဖြစ်ပြီတဲ့နောက်တနည်းအားဖြင့်လည်းပဲအာဒီလိုလှူမှမလှူလို့ရှိရင် ငါတို့ဆင်းရဲလိမ့်မယ်စသည်ဖြင့်ဒီကိုယ်အတွက်စီးစဉ်ဥစ္စာတိုးတက်ချင်တာအကြောင်းပြုပြီးတော့လှူတယ်ဆိုရင်လည်းဒါလည်းပဲလောဘဥစည်းသွားတဲ့အတွက်မကောင်းသေးဘူးတဲ့တန်ဃာတော်ရှင်မြတ်တွေမိမိရဲ့ပစ္စည်းကိုသုံးဆောင်ပြီးတော့ချမ်းသာကြပါစေတန်ဃာတော်ရှင်မြတ်တွေမိမိတို့ရဲ့ပစ္စည်းကိုသုံးဆောင်ပြီးတော့စတ္တံစာကျံဖျားဝတ်တဲ့မေတ္တာပွားစတဲ့တရားတွေလုံနိုင်ပါစေဆိုတဲ့မေတ္တာချေထားပြီးတော့လှူဒန်းနိုင်ရတယ်တဲ့ဒါဆိုလို့ချင်းကုသိုလ်စစ်စစ်ဖြစ်တယ်ပေါ့မိမိတို့အတွက်လည်းပဲဒီဆင်းရဲခက်သိမ်းချုပ်ငြိမ်းရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစီဆိုရင်32ပုံကိုမမောတဲ့စိတ်မရှိတော့ဒါကုသိုလ်စိတ်နဲ့လှူရရောက်တယ်မာတလီတဲ့ငါအဲ့ဒီလိုပေါ့ကုသိုလ်ကိုစီးပွားရေးလုပ်ရင်းနဲ့ပဲပြုခရီးသွားရင်းနဲ့ပဲပြုကုသိုလ်ပြုတဲ့အခါမှာလည်းပဲအကုသိုလ်မရောအောင်ပြုတယ်အဲ့ဒီလိုစိတ်ထားရှိတဲ့မျိုးသားမျိုးသမီးတွေကိုငါရှိကိုပူဇော်လေးမြတ်တာပါဆိုပြီးတော့တရားမင်းကမာတလီကိုခေါ်လိုက်တယ်ပေါ့ပြောလိုက်တယ်ပေါ့ဒါလည်းပဲမိမိတို့အတူယူရမယ်အချက်ပေါ့နောက်နှစ်ကပါလဲဆိုတော့မာတလီမာတလီနဲ့သာရေကထားခြင်းမျိုးကောင်းသားမျိုးကောင်းသမီးတို့သည်သီလဝန်တော်ငါးပါးသီလဝုခါဝုပစုကဲ့သို့မြဲမြံအောင်ကျင့်ကြံကြိုးကိုအားထုတ်နေကြပေကုန်၏ဒီအဲ့ဒီလိုငါးပါးသီလကိုမြဲမြဲမြဲမြံကျင့်ကြံကြိုးကိုအားထုတ်နေတဲ့မျိုးကောင်းသားမျိုးကောင်းသမီးတို့ကိုအဟံငါတရားမင်းသည်နမတ္တာမိရှိကိုး၍နေပါ၏ဤတိသူဒေဝနာမင်းတို့နတ်တို့တနင်းတရားမင်းသည်အဝဇာကောင်းစွာမသွေဖြည့်ချခဲ့ပါပြီတည်းနံပါတ်1ကအဲ့ဒီ၅ပါးသီလလုံနေတဲ့ကိုကျင့်တရားလုံနေပေါ့ဘာလို့ပဲကြောင်းပြုကြောင်းပြုကိုယ့်ရဲ့ကိုကျင့်သီလကိုမပြတ်အောင်လူဆိုတာကိုကျင့်တရားဆိုတာရေတောင်းမြစ်လို့ခေါ်ပါတယ်ရေတောင်းမြစ်တန်မှာပင်စီဟာပို့ပြီးတော့တန်ပြီးတော့အတီတွေအရွက်တွေပွင့်တယ်လို့ပဲဒီလိုပဲဘုန်းကြီးတို့ကိုကျင့်တရားဆိုတဲ့ရေတောင်းမြစ်ရှိမှဒါနာလည်းပဲပြုကျင့်စေရှိမယ်သီလလည်းပဲစောင့်တည်ကျင့်စေရှိမယ်တရားလည်းပဲထိုင်ကျင့်စေရှိမယ်ဖရားလည်းပဲရှိခိုးကျင့်စေပေါ့မယ်ဆိုတာကိုကျင့်တရားခိုင်လေပို့ပြီးတော့လုပ်လေပဲကိုယ်ကျင့်တရားပျက်စီးနေတဲ့ပုံကူကြဒီအလုပ်တွေလုပ်ချင်စိတ်မရှိဘူးတဲ့ဒါကြောင့်မို့ဒီ၅ပါးသီလလုံမှုအရေးကြီးတယ်၅ပါးသီလကကပငင်းချမ်းကြီးတရားတဲ့ဘုန်းကြီးတို့အိမ်တိုင်မှာ၅ပါးသီလလုံလို့ရှိရင်အိမ်နီးချင်းတွေသိစိတ်ချမ်းသာတယ်ငါပစ္စည်းမြန်ပျောက်လေးမလားငါတာသမီးမြန်စောကားလေးမလားငါတို့ကိုအရက်မှုပြီတော့မြန်ရမ်းလေမလားတို့စိတ်မဖြစ်တော့၅ပါးသီလလေးလုံချုံလိုက်တာနဲ့ပဝန်းကျင်ကိုစိတ်ချမ်းသာမှုတွေပေးလို့ရရောက်တယ်။အဲဒီလို၅ပါးသီလဟာကပငင်းချမ်းကြီးတရားဖြစ်တဲ့အတွက်ဒီ၅ပါးသီလကိုလေးလေးစားစားစောင့်ထိမ့်ပြီးဆိုရင်လေဒါတရားမင်းစတဲ့သူတော်ကောင်းတွေနှစ်သက်မြင်လို့တဲ့မျိုးသမီးမျိုးသမီးဖြစ်ပြီတဲ့။အဲ့တော့နံပါတ်၁ကပုံညကရကုသိုလ်ကောင်းမှုကိုဈေးရောင်းရင်ဈေးဝယ်ရင်လူမှုဆက်ဆံရင်ပြုကုသိုလ်ကောင်းမှုပြုတဲ့အချိန်မှာလေအကုသိုလ်မရောအောင်ပြုတဲ့ဒီလားဆိုရင်အင်္ဂါတစ်ချက်ပြည့်စုံတယ်။နံပါတ်1ကကိုကျင့်တရားကိုစောင့်ထိမ့်မယ်ပေါ့နံပါတ်3ကဘာလဲဆိုတော့ဥပါဒကယတနာ၃ပါးကိုသာလေးလေးမြတ်မြတ်စီတက်ကြပေကုန်၏တဲ့နံပါတ်3ရင်ကကယတနာ၃ပါးဆိုတဲ့ဖရာတရားတန်ခါဒီယတနာ၃ပါးကိုလေးလေးမြတ်မြတ်စီကတ်တဲ့မြို့သားမြို့သမီးတွေကိုငါရှိခိုးပူဇော်တာတဲ့ဒါလည်းပဲအလုံးတရီထားเสียရပေါ့ဒီ net တွေပါကိုကိုွယ်တယ်ဆိုတာဖရာတရားတန်ခါနဲ့ဒန်းတူထားလို့ရှိရင်ကို့မှာတရဏဂုံပြတ်တက်ပါတယ်ဒီလိုမှမဟုတ်ဖက်နဲ့မပူဇော်လို့ရှိရင်ငါတို့အိမ်သားတွေဒုက္ခပေးရကြည်ရဲ့ဆိုကြောက်လို့ပူဇော်တယ်ဆိုရင်တဏှဂုံမပြတ်ဘူးပေါ့ဒါမှမဟုတ်လည်းပဲဒီလိုနဲ့တည်ပူဇော်မှစီးပွားရေးတက်မယ်ဆိုပြီးတော့စီးပွားရေးတက်ချင်လို့ပူဇော်တယ်ဆိုရင်လည်းပဲတဏှဂုံမပြတ်သေးဘူးတဲ့နောက်ဆုံးဖရာတရားတန်ခါနဲ့ဒန်းတူထားပြီးတော့ကိုယ်စိတ်တည်းရဲ့ဖရာတရားတန်ခါလို့ပဲနဲ့ပေါ်မှာမုံမုံမြက်မြက်ကြီးကြီးညိုပါတယ်ဆိုရင်အဲ့ဒီမြို့သားမြို့သမီးကတဏှဂုံပြတ်ပြီးတော့ဗုဒ္ဓဘာသာစင်ရင်ကနေလိုလိုပျောက်သွားတတ်တယ်ဒါလည်းပဲတတိထားเสียရပေါ့ဒါကြောင့်မို့ကြောက်လို့ကိုယ်ကွယ်တာပစ္စည်းလက်လာပါတိုးတက်ခြင်းလို့နဲ့ဒီကိုယ်ကွယ်တာဒါဟာတိတ်ပြီးတော့အပြစ်ကြီးမရှိပေမဲ့လို့ဖရာတရားတန်ခါနဲ့ယတနာသုံးပါးနဲ့ဒန်းတူထားမိပြီဆိုရင်အပြစ်တွေအများကြီးဖြစ်သွားတတ်ပါတယ်ဒါကြောင့်မို့ဒါကိုလည်းပဲတတိထားရမယ်ပေါ့ဒါကြောင့်မို့ဗာတလီတဲ့ငါရှိခိုးပူဇော်တဲ့ထဲမှာနံပါတ်3အင်ကယတနာ3ပါးပုံမှာတိတ်ပြီးတော့ယုံကြည်မြတ်နိုးတဲ့မျိုးသားမျိုးသမီးကိုငါရှိခိုးပူဇော်နေတာပါဆိုပြီးတော့ဒီအချက်ကိုလည်းပဲမိမ့်မိမ့်ပေါ့အဲ့တော့နံပါတ်1ကကုသိုလ်ကောင်းမှုစစ်စစ်တွေလုပ်နေကြတဲ့မျိုးသားမျိုးသမီးနံပါတ်2က5ပါးတိလာကိုတက်နိုင်တဲ့များစောင့်ထိန်းတဲ့မျိုးသားမျိုးသမီးနံပါတ်3ကယတနာ3ပါးကိုသာစိတ်ကကိုးကွယ်တယ်၊ကျန်တာတွေလေးမြတ်ထားပြီးမကိုးကွယ်တဲ့မျိုးသားမျိုးသမီးဆိုပြီးတော့၃တဲ့ရှိသွားပြီပေါ့နောက်ဆုံးနံပါတ်4ရဲ့ဘာလဲဆိုတော့ရေကတာချင်းမျိုးသားမျိုးသမီးတို့သည်ဓမ္မေနတရားသဖြင့်ဓာရန်ဇနီးမယားသမီးသားနှင့်မိဘတွေကိုပောတန်တီပြုစုလှုပ်ကြွေးကြပေကုန်၏ဒီအဲ့ဒီလိုဇနီးမယားသမီးသားနဲ့မိဘတွေကိုပြုစုလှုပ်ကြွေးတဲ့မျိုးသားမျိုးသမီးတွေကိုအဟံငါတရားမင်းသည်နမတ္တာမိရှိခိုး၍နေပါ၏တဲ့ နောက်ဆုံးချက်ကတော့ဒါရဆိုတာဥပလက္ခဏာနည်းပြောတာပါဇနီးမယသမီးသားနဲ့မိဘတွေကိုတရားမျှမျှတတ်တတ်လှုပ်ကြွေးပြီဆိုရင်အဲ့ဒါဟာတရားမင်းစတဲ့သူတော်ကောင်းတွေလေးလေးမြမြဖြစ်တာပဲဖြစ်တဲ့ပုံကိုတဲ့တချို့ကဘာပြောလဲဆိုတော့မိဘဆိုတာပြုစုစရာမလိုပါဘူးသူတို့ရဲ့သွေးသားတောင်းကျမ်းမှုထားကြွမှုကြောင့်ငါတို့လူဖြစ်လာတာဘာကျေးဇူးရှိတယ်လဲဆိုပြီးကွန်မြူနစ်ဆန်ဆန်တွေးကြတယ်ပေါ့သားသမီးတွေကိုလည်းပဲဒီလိုပဲမွေးထားပြီးတော့ဒီတိုင်းပြစ်ထားကိုကတော့ဖရာလူလူတရားလူလူနဲ့အိမ်စည်းဝါးရေးဆင်မပြေတာလည်းပဲစိတ်ကမဆိုင်ဘူးဆိုရင်ဒါဖရာဆက်တဲ့သူတော်ကောင်းတွေလေးစားတဲ့ပုံကမဖြစ်ပါဘူးအဲ့တော့ဖရာဆက်တဲ့ပုံကတွေကအိမ်တော်ပြုတာကိုအပြစ်လို့ပြောတာမဟုတ်ပါဘူးဒါပေမဲ့လို့တဲ့သူတစ်ပါးသားမယားတွေကြော်လွန်ပြီးတော့လိုက်ပြမှားရင်တော့ဒီပုဂ္ဂိုလ်ကအကုသိုလ်ကြီးသွားတယ်။မတရားတဲ့ဖြင့်လောဘတွေဖြစ်တယ်လို့ဒီလိုပဲဟောခဲ့ပါတယ်။ဒါကြောင့်မို့ကိုယ့်ရဲ့မိဘတွေကိုနံပါတ်၁စာဝတ်နေရေးပြည့်စုံအောင်တက်နိုင်နိုင်မြောက်ကိုယ့်စီးစိမ်ဥစ္စာရှိသလောက်စောင့်ရှောက်ပေးရပါတယ်။ဒါနဲ့ပြီးပြီလားဆိုတော့မပြီးသေးဘူးတဲ့။စာဝတ်နေရေးနဲ့စောင့်ရှောက်တဲ့ပြင်နံပါတ်၂အနေနဲ့စိတ်ချမ်းသာအောင်လည်းပဲပြောဆိုဆက်ဆံပေးရတယ်တဲ့။ဒါနဲ့တင်ပြီးပြီလားဆိုမပြီးသေးဘူးတဲ့နံပါတ်3သူတို့ကုသိုလ်လုပ်ဖြစ်အောင်လည်းပဲလုပ်ပေးရတယ်တဲ့တန်ဃာတော်ရှင်မြတ်တွေဖူးခြင်းလောင်းသီလမလုံးသေးတဲ့မိဘကိုသီလလုံးကြုံလောင်းအလှူဒန်းပေးကမ်းမှုမပြုခြင်းနဲ့မိဘတွေပြုခြင်းလောင်းတရားမနာခြင်းနဲ့တဲ့မိဘတွေတရားနာခြင်းလောင်းဒါမျိုးတွေလုပ်ပြီးမှအမျက်ဆုံးပြုစုကြွေမွေးနည်းလို့ခေါ်တယ်တဲ့ဒါကြောင့်မိဘရှိတဲ့သာသမီတိုင်းဟာနံပါတ်1စာဝတ်နေရေးတက်နိုင်တဲ့မဟင်းလေးတစ်ခွက်ဖြစ်စီတေးသေးချာချာသွားပြီးတော့လေးလေးစားစားနဲ့ကတော့ရပါတယ်။နံပါတ်၄စိတ်ချမ်းသာအောင်ထားရပါတယ်။နံပါတ်၃ကုသိုလ်ကောင်းမှုမလုပ်ချင်တဲ့မိဘတွေကုသိုလ်လုပ်ချင်အောင်တရားမထိုင်သေးတဲ့မိဘတွေတရားထိုင်ချင်အောင်ကိုယ်ကနေပြီးတော့ဂျေလာမြောင်းပေးဆွဲရပါတယ်။ကြောင်းတိုက်တွေမရောက်ဘူးသေးတဲ့ရောက်ဘူးလောင်းကုသိုလ်စိတ်ဖြစ်အောင်လုပ်ပေးပြီးဆိုရင်အဲ့ဒါဟာဂျေစုဆက်ရအမျက်ဆုံးပြုစုလုပ်ကြွေးခြင်းလို့ဒါဖရာကသတ်မှတ်တယ်ပေါ့။နောက်သားသမီးတွေကိုလည်းပဲဒီလိုပဲအပိုင်း၃ပိုင်းပိုင်းပြီးတော့ပြုစုရတယ်တဲ့။နံပါတ်၁ပါလဲဆိုတော့စာဝတ်နေရရှာပေးရပါတယ်ကိုယ့်ရဲ့ဇနီးကိုလည်းပဲတက်နိုင်နေမြဆင်ရင်ပေးရတယ်သားသမီးတွေကိုလည်းပဲစာဝတ်နေရပြည့်စုံအောင်လုပ်ပေးရတယ်ဒါလည်းပဲအဓိကလိုအပ်ချက်ပိုင်းပေါ့တချို့တက္ကရာကမတွေကြတော့သားသမီးမွေးတော့ထားတယ်တွားသူရှာစားလိုက်မယ်ဆိုပြီးတော့ပြေလည်တာမပြေလည်တာမသိဘဲနဲ့ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲရှောက်ပြီးတော့သွားနေဖရလူလူတရားလူလူပရိလူလူနဲ့ဒါတွေဆိုရင်မြတ်စွာဘုရားစတဲ့သူတော်ကောင်းတွေရဲ့ကြိုက်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုတာသိကြပါတယ်ဒီတရားကိုနားထောင်ရအောင်အဲ့တော့နံပါတ်1စာဝတ်နေပြည်လျောင်းလုတ်ပေးရတယ်နံပါတ်2ပါလဲဆိုတော့သာသမီတွေကိုခက်လိုက်တက်တင်တက်ထိုက်တဲ့ပညာလေးဘွဲ့ဒီကလေးတွေရအောင်အလုတ်ကလေးတွေရအောင်စောင့်ရှောက်ပေးရတယ်ဒါလည်းပဲဒုတိယလိုအပ်ချက်တဲ့ဒါနဲ့ပြီးပြီလားဆိုတော့တချို့မိဘတွေကပြောတယ်ဩသူ့စာဝတ်နေပေးထားတယ်ဘွဲတွေလည်းပဲရအောင်လုပ်ပြီးပြီးအလုပ်လည်းပြီးပြီးတော်ပြီပေါ့ဆိုပြီးတော့တချို့ကပေါ့ပေါ့ဆန်ဆန်ပြောကြတယ်ဒါလည်းပဲမပြီးသေးဘူးတဲ့နံပါတ်3ဘာလို့ရမလဲဆိုတော့နံပါတ်1ကစာဝတ်နေရေးပြည်လျောင်းလုပ်ပြီးနံပါတ်2ကခက်လျောက်ဘွဲဒီဂရီတွေလုပ်ငန်းတွေရအောင်လုပ်ပြီးနံပါတ်3အနေနဲ့ဘာလို့ရမလဲဆိုတော့မြင့်မြတ်တဲ့စိတ်ဓာတ်တွေကိုတွင်းပေးရသေးတယ်တဲ့ဒါလိုအပ်ချက်အရေးကြီးဆုံးလိုအပ်ချက်ပဲကိုယ့်ရဲ့သားသမီးတော်မွေးထားပါရဲ့တချို့ဘလောက်ပဲပစ္စည်းဥစ္စာရှိရှိယာတုတွေဘလောက်ပဲကြီးကြီးစာဝတ်နေရေးပေးထားတယ်ပညာရေးလေးတွေဘွဲ့ဒီလေးတွေပေးထားတယ်ဆိုရင်တာဝန်ကျေပြီဆိုတဲ့အယူဆရှိတဲ့မိဘတွေကလည်းလောကမှာအများကြီးရှိပါလိမ့်မယ်နောက်ဆုံးဘလအဲ့ဒါတာဝန်ကျေတယ်လို့ပြောနေကြတာတကယ်တော့မသိတတ်လို့ပြောနေကြတာပါတကယ်နောက်ဆုံးအရေးကြီးတဲ့ချက်ကကိုယ်တန်သမီးကိုစိတ်သက်ရေရမြင့်မြတ်လောက်တွင်တင်ပေးနိုင်ရတယ်အဲ့ဒီလိုမိဘမျိုးကမှတာဝန်ကျေတဲ့မိဘမျိုးဖြစ်တယ်ဆိုတာဒါအလုံးနဲ့သဘောပေါက်စေချင်တယ်ပေါ့ဥပမာအပြင်ဘာလဲဆိုတော့ဘုန်းကြီးတို့သာသမီ2ယောက်ရှိတယ်3ယောက်ရှိတယ်ထားပါတော့အချင်းချင်းမေတ္တာတရားမပြတ်အောင်စိတ်သက်လေးတွေမြင့်အောင်လုပ်ပေးရတယ်။ဟောပစ္စည်းဥစ္စာအမွေဆိုတာတန်ဖိုးဖြတ်လို့ရတယ်။ဒီပစ္စည်းဥစ္စာအမွေဆိုတာတန်ဖိုးဖြတ်လို့ရတယ်လို့တို့မောင်နှမအချင်းချင်းမိဘမေတ္တာချင်းချင်းတူးနဲ့တူးကူညီတယ်ဆောင်မတယ်ဆိုတဲ့မေတ္တာတရားဟာတန်ဖိုးဖြတ်လို့မရဘူး။အဲ့တော့တန်ဖိုးရှိတဲ့ပစ္စည်းကိုအကြောင်းပြုပြီးတော့တန်ဖိုးဖြတ်လို့မရတဲ့မေတ္တာတစ္ဆာတရားတွေငါတို့မောင်နှမချင်းချင်းမပြတ်အောင်နေမယ်ဆိုတဲ့စိတ်တည်းမျိုးကိုမိဘကလည်းပဲပုံသွင်းပေးရပါတယ်။ကလေးတွေကလည်းပဲတရားနာခြင်းစာပေဖတ်ခြင်းလူကြီးသူမရဲ့ဇကားကိုနားထောင်ခြင်းအပြင်ဒီလိုစိတ်တည်းလေးတွေပိုင်ဆိုင်အောင်မွေးနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကပစ္စည်းဆင်းရဲရင်ဆင်းရဲမယ်တသက်လုံးမြင့်မြတ်တဲ့စိတ်ထားရှိတဲ့အတွက်ဘုရားစတဲ့သူတော်ကောင်းတွေမျက်နိုးတဲ့ပုဂ္ဂိုလ်သားတော်သမီးတော်ဖြစ်တယ်ဆိုတာအလုံးဒါနားလည်သဘောပေါက်စေချင်တယ်ပေါ့ဒါကြောင့်မို့သားသမီးတွေအားလုံးရှိကြသည်အရောနံပါတ်1စာဝနေရေးပြည်လျောင်းလုပ်ပေးခြင်းနံပါတ်2ဘွဲ့ဒီဂရီသူ့ခက်လိုက်သူ့အသက်လိုက်ရအောင်လုပ်ပေးခြင်း လောက်ကိုင်းလောက်ပေးခြင်းနံပါတ်3မြင့်မြတ်တဲ့စိတ်သက်တွေကိုမွေးမြူပေးခြင်းဆိုတဲ့ဒီနောက်ဆုံးအချက်ကိုတော့အားလုံးဘုန်းကြီးတို့မေ့တတ်တယ်ပေါ့ဒါမျိုးမမေ့အောင်လည်းပဲစူးစမ်းရတယ်ပေါ့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးပြောနေကြတခုရှိတယ်ပေါ့ဘုန်းကြီးတို့ဒီကျန်စစ်သားမင်းရဲ့စိတ်သက်မျိုးလေးတွေသာသမီလေးတွေမွေးပေးရတယ်ကျန်စစ်သားမင်းရဲ့စိတ်သက်မွေးပေးရမယ်ဆိုတော့ဘာကိုပြောတာလဲဆိုတော့ဘုန်းကြီးတို့ဒီဆိုလူမင်းနောယထာမင်းနဲ့ရွာစံတော့ဆိုလူမင်းနန်းတက်တဲ့ချိန်မှာအားလုံးတိုင်းပြည်ကစင်ကလေးရာဖြစ်တယ်ပေါ့ငရယမန်လည်းပဲပုံကန်တယ်အဲ့ဒီချိန်မှာဆိုလူမင်းနဲ့ကျန်စစ်သားမင်းကငရယမန်ကိုထွက်တိုက်တဲ့အခါမှာဆိုလူမင်းကိုထောင်ချောက်ဆင်ပြီးတော့ဖမ်းလိုက်တဲ့ချိန်ကျန်စစ်သားကနောက်ဆုတ်ပြီးတော့ပြေးလာရတယ်ပေါ့အဲ့ဒီချိန်မှာခုပကန်းမှာတရဘာတကားဆိုတာရှိတယ်အဲ့ဒီတရဘာတကားနဲ့ရောက်တဲ့အခါကျတော့မူးမတ်တွေကဘာလုပ်တယ်လဲဆိုတော့အရှင်ကျန်စစ်သားမင်းနဲ့တိုင်းပြည်ဆိုတာရှင်ဘရင်မရှိရင်ပျက်စီးတတ်ပါတယ်ခုလက်ရှိရှိနေတဲ့ရှင်ဘရင်ဆော်လူမင်းလည်းပဲမင်းစိုးမင်းညစ်ဆိုတော့သူတို့ကဘလို့မရှိဘူးပေါ့အဲ့တော့ရှင်ကျင်စာသားမင်းဟာတိုင်းပြည်အုပ်ချုပ်မင်းလုပ်ပါဆိုပြီးမင်းမြောက်တန်ဆာ၅ပါးကိုကျန်စစ်သားမင်းကိုဆက်ကြတယ်ပေါ့ဆက်တော့ကျန်စစ်သားမင်းကဘာပြောလဲဆိုတော့မူကြီးမကြီးတို့တဲ့အနောယထာဟာငါရဲ့ကျေးဇူးရှင်ဖြစ်တယ်ကျေးဇူးရှင်ရဲ့သားဟာလည်းပဲကျေးဇူးရှင်ပဲအဲ့တော့သူအသက်ရှင်မရှင်မသိသေးဘူးအသက်ရှင်လို့ရှင်သူ့ကိုကယ်တင်ပြီးတော့ငါသူ့ကိုရှင်ဘရင်ဖြစ်ပြန်တင်မြောက်ပြီးသူ့ကိုငါခါစားပြီးတော့တိုင်းပြည်အတွက်လုပ်ငန်းလုပ်မယ်ဆိုပြီးတော့လာပြီးတော့ဆက်တဲ့ရှင်ဘရင်ရဲ့စီစဉ်ရာထူးတွေကိုပယ်ချပစ်လိုက်ပြီးတော့ကျေးဇူးတရားကိုနားလည်တဲ့တစ္ဆာမေတ္တာတရားကိုဥထိတ်ထားခဲ့တယ်။အဲ့ဒီကျန်စစ်သားရဲ့ဇကားကလည်းယနေ့တိုင်သိပ်ပြီးတော့မုံမြတ်တဲ့ဥဒန်းထိုးနိုင်တဲ့ဇကားဖြစ်သွားတယ်တဲ့။ကျန်စစ်သားကသိပ်ပြီးတော့တူယူဖို့ကောင်းတယ်ပေါ့။ဘုန်းကြီးတို့စဉ်းစားကြည့်လေအလောင်းစီသူမင်းကြီးဆိုလို့ရှိရင်လည်းပဲသူတည်ခဲ့တဲ့ရွှေကူကြီးဖရာတဲ့မှာသူ့ရဲ့သားဖြစ်တဲ့နရသူကတေဂာနိမှာအဝတ်နဲ့ဖိတက်ပြီးတော့တည်သွားရတယ်။အဲ့တော့ဗကံခစ်ကိုလေ့လာလိုက်လို့ရှိရင်အဖေနဲ့သားဟာရှင်ပြန်စည်းစိမ်ရာရေးဆိုရင်သားကလည်းဖေတက်ချင်တက်မှာပဲ။ညီကိုရင်းရင်းလည်းပဲတက်ချင်တက်မှာပဲ။ဒီလိုခစ်ကြီးတဲ့မှာကျန်စစ်သားကဘာမှဆွေမျိုးမတော်တဲ့ဆိုလူမင်းကိုနောယထာမင်းကြီးရဲ့ကျေးဇူးတွေကိုစောင့်တည်ပြီးတော့ဒီပစ္စည်းဥစ္စာဆိုတဲ့အင်မတန်မွန်မြတ်တဲ့စည်းစိမ်နန်းစည်းစိမ်ရှင်ပြန်စည်းစိမ်ကြီးကိုလက်လွတ်ပြီးတော့စေနာမေတ္တာတစ္ဆာတရားကိုဥထိတ်ထားသွားတယ်ဆိုတာဘုန်းကြီးတို့ဒါမြန်မာတမိုင်းမှာတိတ်ပြီးတော့ကြီးညိုစရာကောင်းတဲ့အချက်တစ်လက်ပေါ့အဲ့တော့ကိုယ့်ရဲ့သားသမီးတွေကိုအဲ့လောက်ကြီးမဖြစ်တော့မှစီးပွားဥစ္စာဆိုတာတန်ဖိုးဖြတ်လို့ရတယ်မေတ္တာတစ္ဆာဆိုတာတန်ဖိုးဖြတ်လို့မရဘူးအဲ့တော့လူမွဲရင်မွဲပစီစေနာမေတ္တာမမွဲအောင်ဆိုတဲ့ဒီလိုစိတ်တက်လေးတွေပြုပြင်ပေးပြီးဆိုရင်အဲ့ဒီမိဘတွေကတာဝန်ကျေပြီတဲ့မတလီတဲ့ငါရှိခိုးပူဇော်တဲ့အမျိုးသားမျိုးသမီးဆိုတာအဲ့ဒီလိုမိဘဖြစ်ရင်လည်းပဲသားသမီးကိုစောင်းလျှောက်တဲ့သားသမီးဖြစ်ရင်လည်းမိဘကိုကျေးဇူးဆက်တတ်တဲ့ဒီလိုမျိုးသားမျိုးသမီးတွေကိုရှိခိုးပူဇော်တာပါဆိုပြီးတော့တရားမင်းကပြောလိုက်တယ်ပေါ့အဲ့တော့ပထမချက်ကကုသိုလ်ကောင်းမှုလုပ်တဲ့မျိုးသားမျိုးသမီးနံပါတ်2ချက်ကကိုကျင်တရားကိုစွန့်အားရှိတဲ့များစောင်းလျှောက်တဲ့မျိုးသားမျိုးသမီးနံပါတ်3ကဖျားတရားတန်ကလွဲပြီးတော့ကျန်တာတွေကိုမုံမုံမြတ်မြတ်မထားဘဲနဲ့ယတနာသုံးပါးကိုသာစီးကပ်တဲ့မျိုးသားမျိုးသမီးနံပါတ်၄ကမိဘချင်းနဲ့သားသမီးကိုစောင့်ရှောက်သားသမီးဖြစ်ရင်လည်းမိဘကိုကျေးဇူးတုံ့ပြန်တဲ့သားသမီးအဲ့ဒီလိုပုံပုံမျိုးတွေကိုငါရှိခိုးပူဇော်တာပါဆိုပြီးတော့တရားမင်းကနောက်ဆုံးပြောလိုက်တယ်ပေါ့အဲ့တော့အားလုံးသက်သာဓမ္မတွေကလည်းပဲဒီတရားကိုနာယူပြီးတဲ့အခါမှာမြတ်စွာဘုရားကလည်းပဲတီးပြီးတော့ငါတို့လည်းပဲအဲ့ဒီလိုတရားမင်းစတဲ့သူတော်ကောင်းတွေလေးမြတ်တဲ့ပုံပုံမျိုးဖြစ်အောင်ကြိုးစားမယ်ဘာမှမဟုတ်တဲ့လောကီလူချင်းချင်းဘသူကဘာရာထူးကြတဲ့ဓာရီကိုအားကြမယ်ဆိုဟောဒီတရားမင်းစတဲ့သူတော်ကောင်းတွေအားကြတဲ့မျိုးသားမျိုးသမီးမျိုးဖြစ်အောင်ကြိုးစားမယ်ဆိုရင်ဘုန်းကြီးတို့နိဗ္ဗာန်နဲ့ဤသွားတယ်လို့ဒါလေးကိုသဘောပေါက်စေခြင်းနဲ့ပေါ့အဲ့တော့မာတလိကဘာပြောလဲဆိုတော့ဩတဲ့တရားမင်းရှိခိုးကိုကိုယ်တဲ့တန်ဃာတော်ရှင်မြတ်တွေလူပုဂ္ဂိုလ်တွေဆိုတာဒီလိုပါလားဓာရီကအမျက်ဆုံးဖြစ်တယ်လားအဲ့တော့ငါလည်းပဲယနေ့ရက်စပြီးတော့တရားမင်းလိုပဲတန်ဃာတော်ရှင်မြတ်တွေကိုရှိခိုးပူဇော်မယ်တရားမင်းလိုပဲလူပြည်ကသူတော်ကောင်းဖြစ်တဲ့မျိုးသားလေးတွေအမျိုးသမီးတွေကိုလည်းပဲငါရှိခိုးပူဇော်တော့မယ်ဆိုဆုံးဖြတ်လိုက်တယ်အဲ့တော့ပြီးလဲပြီးတော့တရားမင်းနဲ့မာတလိကယထာဘုတ်တက်ပြီးတော့ဥယျာဉ်ထဲကိုထွက်သွားကြတယ်တဲ့အဲ့တော့ဒီတရားကိုခေါင်းကြီးကပြန်လဲပြီးတော့ဘုရားရှင်ဟောကြားတော်မူခဲ့တဲ့အချိန်ဟောပြီးပြီပေါ့ယနေ့ဆွမ်းတကာဥမြင့်လည်းဆွမ်းတကာမှာဓမ္မမြင့်တဲ့ကောအလုံးပြိသက်ကိုဒါဓမ္မဒါနလက်ဆောင်ပေးပါတယ်ဒီတရားကိုနာယူပြီးတော့ကိုယ့်ကိုယ်ကိုလည်းပဲသူတော်ကောင်းများဖြစ်အောင်ကြိုးစားနိုင်ကြပါစေသူတော်ကောင်းများဖြစ်ပြီးတကလားသူတော်ကောင်းတွေတွားရဖြစ်တဲ့နိဗ္ဗာန်ကိုမဉဏ်ဖွဉဏ်ဖြင့်ပြင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းအဲ့ဒီလိုနိဗ္ဗာန်ကိုရည်မှန်းပြီးတော့ရည်စက်ကြမယ်အာလုံးသောပရိသတ်တွေကလည်းပဲလက်အုပ်ချီးပြီးတော့လိုက်ဆိုကြနော်